Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2015ခုနှစ်အောက်တိုဘာလ10ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဆီးရီးယားမှာရုရှားစစ်ရေးလှုပ်ဆောင်မှုတိုးလာတဲ့ပေါ်နေတိုးဖွဲ့အကြီးအကဲကပြစ်တင်ပုံပန်လိုက်ပါတယ်။စော်ဒီဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့ဒီကြောင့်တက်ခိုက်မှုကြောင့်ယေမန်နိုင်ငံမှာမင်္ဂလာဆောင်တစ်ခုကိုထိမှန်ပြီးလူ15ယောက်ထက်မနည်းသေဆုံးပါတယ်။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့က MSF အဖွဲ့ရဲ့စစ်ရုံတက်ခိုက်ခံရမှုပေါ်အမေရိကန်သမ္မတဘရက်အိုဘားမားကတောင်းပန်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတဲသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ဒီနေ့ညနေပိုင်းနားဆင်ရမယ့်သတင်းဆောင်ပါးတွေထဲမှာတော့ရပ်ပေါင်း30သာလူတော့တဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ Amnesty International အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တခါကြိုတင်မဲ့ပေးထားသူတွေနှစ်ခါပြန်မဲပေးကြတာမျိုးမဖြစ်ရအောင်ရွေးကောက်ပွဲကော်မရှင်ကဘယ်လိုစီမံဆောင်ရွက်ထားပါသလဲ
။မဲရမှုတွေအဲ့ဒါတွေကိုကြိုတင်မဲ့ပေးပြီးသားအကြောင်းတွေကိုမဲစနစ်မှာမှတ်ထားပါတယ်။လာရောက်လို့ရှိရင်အရေးယူရမယ်ဖမ်းပြီးတော့နှစ်ခါပြီးတဲ့အတွက်ကြောင့်
ဒီရန်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးရဲ့ပြောကြားချက်ကိုနားဆင်ကြရမှာပါရှင်။ဒီလိုသတင်းဆောင်ပါတွေနဲ့အတူကမ္ဘာမှာလက်တလောဆိတ်ဝင်စားစရာဖြစ်နေတဲ့အာဖဂန်နစ္စတန်ကနယ်စည်းမထားဆရာဝန်များကိုအသင်းရဲ့စေယုံကိုဘုံကျဲခံရမှုနဲ့ပတ်သက်လို့သမ္မတအိုဘားမားကတောင်းပန်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုကြကြောသိမ့်နဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင်။
ဆီးရီးယားနိုင်ငံမှာရုရှားကစစ်ရေးလှုပ်ဆောင်မှုတွေစိုးရိမ်ဝဲတိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့အကြီးအကဲကပြစ်တင်ဝေဖန်လိုက်ပါတယ်။ဆီးရီးယားသဘုံတွေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့ဒစီပိုင်းဖြစ်ပယ်ထေးတုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်တည့်မှာပဲနေတိုးအကြီးအကဲကပြောတာပါ။နေတိုးကော်ဝေးဝန်ကြီးတွေရဲ့စီးပွေးတစ်ခုကိုတပ်ဖို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုဒီကနေ့ရောက်လာချိန်မှာယန်စတူဒန်ဘတ်ကပြောတာဖြစ်ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုဟာအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဆီးရီးယားကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်နေတဲ့ရုရှားတိုက်လေယာဉ်တွေဟာဒီသတင်းပတ်တွင်တူရကီလေပိုင်းနဲ့တဲကိုချိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတဲ့သတင်းကြောင့်ဒီကိစ္စကပိုပြီးအရေးကြီးလာနေတာပါ။တူရကီဟာအမေရိကန်ပြည်ထောင်စုရဲ့စစ်ဖက်မှာမိနိုင်ငံတစ်ခုဖြစ်ပါတယ်။ဒီကနေ့စီးဝေးကနေအကြက်တဲအရှင်ရော့သွားရင်းနီလန်းတွေထွက်လာအောင်နေတိုးဝင်ကြီးတွေဆွေးနွေးကြမှာပါ။
ဆော်ရီအာရေဗျာဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကပစ်တာလို့တန်တရာရှိတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုယီမင်နိုင်ငံကမင်္ဂလာဆောင်တစ်ခုကိုထိမှန်သွားတယ်လို့မျက်မြင်တွေနဲ့တာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီဖြစ်ရကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး25ဦးထက်မနည်းဒဏ်ရာရသွားပါတယ်။ဒါမှပြင်းနဲ့ဆန်ပန်ဒေတာကအိမ်တလုံးပုံမှုနေကတိုက်ခိုက်ခံရတာပါ။အဲ့ဒီဒေတာကိုရှီယာဟူဒီတပုံတွေကထိန်းချုပ်ထားတာဖြစ်ပြီးညွန့်ပေါင်းဖွဲ့ကဘုံကျဲတိုက်ခိုက်နေတာလက်အတော်ကြာနေပါပြီ။ဆော်ရီအာရေဗျာနိုင်ငံရီယတ်မြို့အခြေစိုက်ညွန့်ပေါင်းဖွဲ့ကတော့ဒီဖြစ်ရက်နဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးသေးပါဘူး။ယီမင်နိုင်ငံမှာလူအသေးပြောက်များတဲ့တိုက်ခိုက်မှုတွေကိုညွန့်ပေါင်းဖွဲ့ကလုပ်ခဲ့တယ်လို့အချိန်များစွာဆွဆွဲပြောဆိုခံထားရပါတယ်။6လကြာလာပြီဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအရက်သား1100သေဆုံးရပြီလို့ကုလသမဂ္ဂကပြောပါရယ်။ညွန့်ပေါင်းဖွဲ့ကမင်္ဂလာဆောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ဆွဆွဲခံရတာဒါဟာဆက်ရက်အတွင်းဒုတိယအကြိမ်ဖြစ်ပါရယ်။စက်တင်ဘာလ28ရက်နေ့ကပင်လယ်နီကဲယူရန်နာမှာမင်္ဂလာဆောင်တစ်ခုကိုတိုက်ခတ်တာကြောင့်လူပေါင်း130ကျော်သေဆုံးရတဲ့ဖြစ်ရပ်ဟာသူတို့နဲ့မဆိုင်ဘူးလို့ညွန့်ပေါင်းအဖွဲ့ကညှဉ်းဆန်းထားပါတယ်။ဒီဖြစ်ရပ်ဟာယင်းမင်မှာပြိပက္ခစဖြစ်ခဲ့တဲ့ကဆိုရင်တစ်ချိန်တည်းနဲ့လူအများဆုံးသေဆုံးတဲ့ဖြစ်ရပ်ပါ။ဆော်ရီအာရေဗျာဥဆောင်ပြီးတခြားအာရဗ်9နိုင်ငံပါဝင်တဲ့ညွန့်ပေါင်းအဖွဲ့ကိုအမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနယ်စည်းမထားဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စေယုံကိုအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ပေါ်သမ္မတဘရက်အိုဘားမားက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးခဲ့တာပါ။ MSF အဖွဲ့ရဲ့အကြီးအကဲဒေါက်တာဂျိုအန်လူကိုမစ္စတာအိုဘားမားကဖုံးဆက်ပြီးတောင်းပန်စကားပြောတယ်လို့စေမကောင်းဖြစ်ရတဲ့အကြောင်းပြောခဲ့တယ်လို့သမ္မတအင်ပြူတော်ပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါတယ်။ဒီဖြစ်ရပ်မှာအမှားယွင်းရှိခဲ့ပြီးအမေရိကန်မှာတာဝန်ရှိတဲ့အကြောင်းဘာဖြစ်ခဲ့လဲဆိုတာကိုအတိအကျသိရအောင်လုပ်ဖို့မစ္စတာအိုဘားမားကတိတ်ကိုဆေးရထက်တယ်မှာကြောင့်မစ္စတာအာနက်စ်ကပြောပါတယ်။မစ္စတာအိုဘားမားဖုံးဆက်တယ်ဆိုတာကိုဗိုလ်ထူးနေနေလည်းပဲထုတ်ပြန်ချက်တစ်ခုထဲမှာဒေါက်တာလူကအတိအမှတ်ပြုထားပါတယ်။ဒါပေမဲ့ဂျနီဗာသဘောတူညီချက်တွေအရတီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုကနေစုံစမ်းစစ်ဆေးဖို့အစောပိုင်းတောင်းဆိုထားတာကိုထပ်ပြောပါတယ်။ကွန်ဒူးစ်မှာဘာဖြစ်ခဲ့တယ်ဘယ်လိုဖြစ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုသိရဖို့အတွက်စုံစမ်းစစ်ဆေးဖို့တောင်းဆိုတာပါ။ဂျနီဗာသဘောတူညီချက်တွေဟာလက်နက်ကင်ပြည်ပခါတွေမှာပြုမှုလုဆောင်တာတွေနဲ့ဆိုင်တဲ့နိုင်ငံတကာစာချုပ်တွေလုံထုံးလုံနည်းတွေဖြစ်ပြီးစစ်ပွဲတွေမှာမပါဝင်သူတွေဆက်ပြီးပါဝင်နေခြင်းမရှိတော့သူတွေကိုအောက်ကပေးဖို့ရည်ရတာပ
ါဂျူးလူမျိုးတွေအပေါ်ပါလက်စတိုင်းတွေကဓာတ်ထိုးတိုက်ခိုက်တဲ့ဖြစ်ရပ်တချို့ဖြစ်ခဲ့ပြီးတဲ့နောက်ဒီလိုအကြမ်းဖက်တိုက်ခိုက်မှုမျိုးတွေထပ်ပြီးတော့မကြုံရအောင်အမြင့်ဆုံးအနေထားနဲ့သတိကြီးကြီးထားကြဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကအစ္စရေးပြည်သူတွေကိုသတိပေးလိုက်ပါတယ် ဒီကိစ္စကိုင်တွယ်ဖြေရှင်းနိုင်ဖို့အတွက်မစ္စတာနာတာယာဟုဒီနေ့ဂျာမနီနိုင်ငံကိုထွက်ခွာမဲ့ခီးစင်ကိုတောင်မှဖျက်သိမ်းခဲ့တာပါအကြမ်းဖက်လှုပ်ရှားမှုတွေဇက်တိုက်ကြုံတွေ့နေရဆဲဖြစ်တယ်လို့ဆိုပြီးအကြမ်းဖက်သမားတွေစူပူလုံစော်သူတွေကိုပြင်းပြင်းထန်ထန်ကိုင်တွယ်နှိမ်နှင်းသွားရမယ်အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးအတွက်လိုအပ်တဲ့နီလန်ပေါင်းစုံသုံးပြီးအစ္စရေးတပ်ဖွဲ့တွေရဲ့အင်အားကိုလည်းတွန်းမြင့်သွားမယ်လို့မစ္စတာနာတာယာဟုကပြောပါတယ်မနေ့ကပုတ်ထူးနေ့ကပဲပါလက်စတိုင်းအမျိုးသမီးတူကအစ္စရေးအမျိုးသားတယောက်ကိုဓာတ်နဲ့ထိုးတိုက်ခတ်ခဲ့တာပါ။နောက်ပိုင်းမှာတိုက်ခိုက်သူအမျိုးသမီးဟာအမျိုးသားရဲ့ပြန်လည်ပစ်ခတ်မှုနဲ့ဒဏ်ရာရပြီးဂျေရုဆလင်ရဲ့မြို့ဟောင်း Old City မှာဆေးကုသခံနေရပါတယ်။ဒီ Old City မှာရှိတဲ့ပါလက်စတိုင်းတွေအပေါ်အစ္စရေးကလုံခြုံရေးအရာတင်းကျပ်ထားမှုကိုပြန်လည်ဖြေလျော့ပေးခဲ့ပြီးနိုင်ပိုင်းအကြမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာပါ။အရှိဂျေရုဆလင်မှာရှိတဲ့မွတ်စလင်တွေကအယ်အက္ဆာဘလီအဖြစ်ကိုးကွယ်ပြီးဂျူးတွေက Temple Mount ဘာသာရေးအထွတ်မြတ်နေရာအဖြစ်သတ်မှတ်ထားတဲ့နေရာမှာအဓိကပြဿနာဖြစ်ရကနေ Israel နဲ့ Palestine တို့အကြားအကြမ်းဖက်မှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြန်လည်ကြီးထွားလာခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာမှာ Palestine တွေလာရောက်ဝေးပြူလို့မရအောင် Israel တို့ကပိတ်ပင်နေတယ်လို့ Palestine တွေကဆွဆွဲထားပြီးတော့ Israel ကတော့ဒါကိုလည်းမဟုတ်ဘူးလို့ညှင်းဆန်ထားပါတယ်ရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 1565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ကကျူးဘားနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့ရည်ရွယ်မှုကိုရုပ်သိမ်းရေးနဲ့နိုင်ငံခြားစီးပွားရေးပူးပေါင်းဆောင်ရွက်မှုမြှင့်တင်ရေးတို့အတွက်ပူးပေါင်းလှူဆောင်မှုကျူးဘားနဲ့အမေရိကန်တို့သဘောတူလိုက်ပါတယ်။ကျူးဘားပြည်ပကုန်သွယ်ရေးနဲ့ယင်းမှုနယ်မှုဆိုင်ရာဝန်ကြီးနဲ့အမေရိကန်ကုသရေးဝန်ကြီးတို့ကျူးဘားနိုင်ငံဟာဗာနာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးသဘောတူလိုက်ကြတာပါ။အမေရိကန်ကုသရေးဝန်ရေးဝန်ကြီးဖန်နီပစ်ကာဟာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပြီးရင်ကျူးဘားနိုင်ငံကိုသွားတဲ့ဒုတိယမြောက်အမေရိကန်အစိုးရဖွဲ့ဝင်ပါ။ကျူးဘားနိုင်ငံပေါ်ဆယ်စုနှစ်ပေါင်းများစွာကုန်သွယ်ရေးပိတ်ဆို့ထားတာဟာနိုင်ငံခြားစီးပွားဆက်ဆံရေးမှာအဓိကအတားအဆီးဖြစ်တယ်လို့ကျူဘာပြည်ပကုန်သွယ်ရေးနဲ့ယင်းနှိမ့်နယ်မှုဆိုင်ရာဝန်ကြီးရိုဒရီဂိုမာမစီယာဒီအက်စ်ကဆွေးနွေးပွဲတွင်ပြောပါတယ်။ကုန်သွယ်ရေးပိတ်ဆို့မှုကိုပြေဝါရုပ်သိမ်းဖို့အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အတည်ပြုချက်လိုပေမဲ့တမရပရာဂိုဘာမှာအစိုးရအဖွဲ့အနေနဲ့အုပ်ချုပ်ရေးပိုင်းမူပေါင်းအတွင်းကနေတချို့မူဝါဒရေးရာတွေကိုရှော့ပေါ်ပေးနိုင်တယ်လို့ကျူဘာဝန်ကြီးကပြောပါတယ်။
EU ဥရောပသမဂ္ဂရဲ့တရားရေးဝန်ကြီးတွေနဲ့ပြည်ထောင်ရေးဝန်ကြီးတွေဟာဒီကနေ့လူဆင်ဘတ်မှာတွေ့ဆုံပြီးဥရောပနိုင်ငံတွေရင်ဆိုင်နေရတဲ့ရွှေ့ပြောင်းဒုက္ခတွေအရေးနဲ့ပတ်သက်လို့ဆွေးနွေးနေကြပါတယ်။စစ်ပွဲတွေနဲ့ဆင်းရဲနွမ်းပါမှုအခြေအနေတွေကြောင့်တိုင်းပြည်ကဆွန့်ခွာပြီးဥရောပမှာအခြေချနေထိုင်ခွင့်ရဖို့ကြိုးစားကြတဲ့ဒုက္ခတွေနဲ့ပတ်သက်လို့ဘယ်လိုကင်တွေဖြေရှင်းကြမလဲဆိုတော့ကိုဘော်လကန်ဒေသနိုင်ငံတွေကတရားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေအပြင်အရှေ့လေပိုင်းနိုင်ငံတချို့ကဝန်ကြီးတွေပါပါဝင်ပြီးတော့ပူးတွဲဆွေးနွေးပွဲတရက်ကျင်းပသွားဖို့ရှိတယ်လို့ EU အရာရှိတွေကပြောပါတယ်။ဥရောပကိုအလုံးရင်းဝင်ရောက်လာနေကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးကင်တွဲဖြေရှင်းဖို့ဥရောပအဖွဲ့ဝင်နိုင်ငံတွေအကြားအားလုံးသဘောတူလက်ခံတဲ့မူဝါဒတရားချမှတ်သွားလို့တယ်လို့ဂျာမနီပြည်ထောင်ရေးဝန်ကြီးကဒီကနေ့ပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြားဒီကိစ္စပုံပုံလင်းလင်းဆွေးနွေးအဖြေရှာသွားမယ်လို့လည်းဆိုပါတယ်။ EU အနေနဲ့ဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးအမှန်တကယ်ခိုးလုံခွင့်လိုအပ်သူတွေကိုသာနေထိုင်ခွင့်ပြုပြီးတော့ကျန်တဲ့သူတွေကိုနေရပ်ပြန်ပို့ဖို့စီမံချမှတ်ထားပေမဲ့လို့နေရပ်ပြန်ပို့ခံရတဲ့ဒုက္ခသည်အရေးအတွက်ကစုစုပေါင်း40ရာခိုင်နှုန်းတောင်မှမရှိပါဘူးရှင်။
2015ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘဲလာရုစ်နိုင်ငံသူစာနာရှင်သမားဆေဗလနာအလက်ဆီဗစ်ချ်ကိုဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေမိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရဲစွမ်းတက်တီတို့ကိုဖော်ကျူးချက်တွေကြောင့်အခုလိုနိုဘယ်ဆုချီးမြှင့်တဲ့အကြောင်းဆွီရွေးချယ်ရေးကော်မတီကပြောပါတယ်။အလက်ဆီဗစ်ချ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার ဆက်ယုံဘေးရန်တွေနဲ့ဘေးရန်တွေရဲ့လူသားပေါ်တက်ရောက်မှုအာဖဂန်နစ္စတန်စစ်ပွဲဆိုဗီယက်နဲ့ဆိုဗီယက်လွန်ကာလတမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူပါသူရဲ့ရေးသားချက်တွေကိုဗဇက်ပြောရာဇဝင်နဲ့ကိုတိုင်တွေ့ကြုံခဲ့ရသူတွေရဲ့အမြင်တွေပေါ်အထူးအခြေပြုထားပါတယ်အခုနိုဘယ်ဆုဟာသူရထားခဲ့တဲ့ဆုအများပြားကြားမှာတော့နောက်ဆုံးရလိုက်တဲ့ဂုဏ်သိက္ခာအရှိဆုံးဆုပဲဖြစ်ပါတယ်နိုဘယ်ညင်ညာရေးဆုကိုတော့တောက်ကြာနေမှာကြေညာဖို့ရှိပြီးလောလောဆယ်တစ်ပြေးနေသူ၁၀ဦးထဲမှာဂျာမန်ဝန်ကြီးချုပ်အန်ဂလာ-မာကဲလ်ကထိတ်ဆုံးမှရှိနေပါတယ်
ဂျာမနီနိုင်ငံထုတ် Volkswagen ကားတွေကနေကာဗွန်တန်ငွေထုတ်လွှင့်မှုပြဿနာနဲ့ပတ်သက်တဲ့ဟိုလီကျော်သတင်းတွေဩစတြေးလျနိုင်ငံကဒီလိုကားမောင်းသူတွေကြားမှာလည်းသတိထားလာခဲ့ပြီးတဲ့နောက်မှာတော့ Volkswagen ကုမ္ပဏီဟာဩစတြေးလျမှာတရားစွဲခံရမယ့်အရေးနဲ့ရင်ဆိုင်လာနေရပါတယ်။ Volkswagen Audi နဲ့ Skoda ကား9000ကျော်မှာကာဗွန်တန်ငွေထုတ်လွှင့်မှုပြဿနာရှိနေတယ်လို့ယူဆရပါတယ်။ဒီပြဿနာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာသတင်းတွေကြဲကြဲပြန့်ပြန့်ထွက်ခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်ကျော်ကြာပြီးတော့မှ Volkswagen ကုမ္ပဏီကြီးကသူတို့ရဲ့မယုံမသားလုပ်မှုကိုဝန်ခံခဲ့တာဖြစ်ပါတယ်ရှင်
။ Republican Party ကထိန်းချုပ်ထားတဲ့ American Outlook တော်တွင်သဘောထားတင်မာတဲ့ Conservative အမတ်တချို့ရဲ့လှုပ်ဆောင်ချက်တစ်ခုကြောင့် Outlook တော်ဥက္ကဋ္ဌအစ်ကိုဒီကနေ့မဲပေးရွေးချယ်မဲ့ကိစ္စပိုပြီးရှုပ်ထွေးသွားပါတယ်။ယာလူကနားယူတော့မဲ့လက်ရှိဥက္ကဋ္ဌ John Boehner နေရာမှာဥက္ကဋ္ဌအစ်ကို Republican Party ကအစားထိုးရွေးချယ်ရမှာပါ။ Outlook တော် Freedom Caucus လို့ခေါ်တဲ့အုပ်စုက Florida Outlook တော်အမတ် Daniel Webster ကိုဥက္ကဋ္ဌယာလူအတွက်ထောက်ခံခဲ့တဲ့အကြောင်း ဗိုလ်ထူးနေကမဲပေးဆုံးဖြတ်တာဖြစ်ပါတယ်။ဒါဟာဥက္ကဋ္ဌဖြစ်ဖို့ကြိုးစားနေသူနောက်တူးဖြစ်တဲ့အောက်လွှတ်တော်လူများစုခေါင်းဆောင်ကယ်လီဖိုးနီးယားအောက်လွှတ်တော်အမတ်ကေဗင်မက်ဂတီကိုပယ်ချလိုက်တာပါပဲ။မစ္စတာမက်ဂတီဟာအောက်လွှတ်တော်ရီပက်ဘလီကန်လွှတ်တော်အမတ်249ယောက်ထဲကအများစုရဲ့ထောက်ခံမှုကိုရထားသူပါ။အောက်တိုဘာလ29ရက်နေ့ကျရင်အောက်လွှတ်တော်တစ်ခုလုံးမှာမဲခွဲဆုံးဖြတ်တဲ့အခါတကယ်လို့ Freedom Caucus အဖွဲ့ဝင်လွှတ်တော်အမတ်40လုံးကမစ္စတာဝက်ဘစတာကိုထောက်ခံမဲ့ပေးကြမယ်ဆိုရင်တော့မစ္စတာမက်ဂတီအနေနဲ့ဥက္ကဋ္ဌဖြစ်ဖို့လိုအပ်တဲ့မဲအရေးအတွက်အလုံးလောက်ရနိုင်ပွဲမရှိပါဘူး။25နှစ်ကြာအောက်လွှတ်တော်အမတ်တက်တန်းတွင်ပြီးခဲ့တဲ့5နှစ်ကာလမှာဥက္ကဋ္ဌဖြစ်ခဲ့တဲ့မစ္စတာဘီနာကသူ့အနားယူတော်မယ်ကြောင်းပြီးခဲ့တဲ့လကကြေညာထားတာပါ။တရုတ်နိုင်ငံလေပိုင်းမှာမကြသေးခင်ကမှဖွင့်ထားတဲ့မန္တရာကြီးမှာအကြောင်းပေါ်လာတာကြောင့်သတင်းတစ်ပတ်ကြာနိုင်ငံတော်အားလျက်ကာလအတွင်းမှာပဲခီးတော်လိုက်ဆိုင်ရာတာဝန်ရှိသူတွေကတရားကိုပိတ်ထားလိုက်ရပါတယ်။ဟီနန်ပြည်နယ်ယွန်ထိုင်ရှန်ဒေသကမှန်တရားမှာတနင်္လာနေ့ကခီးသွွားထောင်ပေါင်းများစွာဖျက်ဆောင်နေကြခြင်းကျေလောင်တဲ့အတန်ကြီးမိပြီးအကြောင်းပေါ်လာတာပါ223ပေရှိတဲ့မှန်တရားကြီးရဲ့အပိုင်းတစ်ခုကနေငွေအကြွေစည်းအရွယ်အပိုင်းစာလေးတွေလွတ်ထွက်လာတာကိုအစိုးရပိုင်း CCTV ရုပ်သံသတင်းဌာနရဲ့ထုတ်လွှင့်ချက်မှာတွေ့ရပါတယ်တရားကြီးမှာမှန်သားပြင်၃တပ်ရှိတဲ့အထက်တထပ်မှာပဲအပြည့်စည်ရှိခဲ့တာကြောင့်ဘေးကင်းလုံခြုံရေးအတွက်ချင်းချောက်မှုမရှိပါဘူးလို့အဲ့ဒီဒေသရဲ့စီမံခန့်ခွဲရေးဆိုင်ရာဌာနကဒီကနေ့ blog ပေါ်မှာရေးထားပါတယ်အကြောင်းပေါ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေကြပြီးမှန်သားပြင်တရားဟာ test to yan ပေကို195ပေါင်အလေးချိန်ထိခံနိုင်ရရှိတယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြေညာသွားခဲ့တာပါအခုထုတ်လွှင့်နေတဲ့ radio season ကို internet ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနှာစင်နိုင်ပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုအခြေဆိုင် International Republican Institute IRI ဟာလာမယ့်ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကူညီထောက်ပံ့ပြီးပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါအပြင်ရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံမဲ့နိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲကိုစောင့်ကြည့်ကြမဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုလည်းတင်နန်းတွေပေးနေပါတယ်။အပြည့်အစုံကို VOA သတင်းတောက်မတ်သိန်ကီလင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။International Republican Institute IRI အနေနဲ့နိုင်ငံရေးပါတီတွေအရက်ဖက်လူအဖွဲ့အစည်းတွေကိုတင်နန်းပို့ချပေးရမှာရွေးကောက်ပွဲကော်မရှင်အပါအဝင်အခြားအာဏာပိုင်တွေနဲ့လည်းအတူပူးပေါင်းဆောင်ရွက်နေတယ်လို့ IRI မြန်မာဌာနကိုယ်စားလှယ် Steve Sima ကပြောဆိုလိုက်ပါတယ
် IRI said you know I would say we've had a constructive relationship with the UEC and you know as I mentioned we have conducted 95
political party workshops under our IRI နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆက်ဆံရေးဟာအပြုသဘောဆောင်ပါတယ် USCND ရဲ့ပံ့ပိုးမှုနဲ့ IRI ကနိုင်ငံရေးပါတီတွေနဲ့ workshop လုပ်ရုံဆွေးနွေးပွဲပေါင်း95ခါကျင်းပနိုင်ခဲ့ပါတယ်ဒီလိုဆောင်ရွက်တဲ့အခါတိုင်းမှာလည်း UEC နဲ့ရောဒေသခံအာဏာပိုင်အဖွဲ့အစည်းတွေနဲ့ပါအပြုသဘောနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ခုချိန်ကနေရွေးကောက်ပွဲကျင်းပမယ့်နေ့အထိမဲယုံမှာစောင့်ကြည့်မဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေအတွက် IRI ကနေနောက်ထပ်တင်နန်း19ခုပေးတဲ့အခါမှာလည်းရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာအာဏာပိုင်တွေကကူညီနေကြပါတယ်မဲပေးတဲ့နေ့ကျရင်မဲယုံတွေမှာနိုင်ငံရေးပါတီတွေကအကဲခတ်စောင့်ကြည့်မဲ့သူတွေနဲ့ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့ကိုယ်စားလှယ်တွေကိုတင်နန်းပေးနေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ရှေ့လျှောက်စိန်ခေါ်မှုပြဿနာတွေနဲ့အများကြီးရင်ဆိုင်ရဥပမာပါ။ခုချိန်ထိတော့ရွေးကောက်ပွဲကော်မရှင်ရဲ့ကြိုးပမ်းမှုတွေကိုအားပေးရမှာဖြစ်ပါတယ်။ဒါပေမဲ့ခုချိန်ကနေရွေးကောက်ပွဲကျင်းပတဲ့နေ့အထိဒီထက်မကလုပ်ဖို့လိုနေပါသေးတယ
်။ IRI ရဲ့တင်နန်းတွေမှာနိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းတွေကိုထိရောက်စွာမဲဆွယ်စည်းရုံးနိုင်အောင်နီးလန်းနေတဲ့တင်ကြားပေးနေပြီးရွေးကောက်ပွဲစောင့်ကြည့်မဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတော့မဲဆန္ဒရှင်တွေကိုပညာပေးရေးနဲ့မဲယုံတွေမှာစောင့်ကြည့်ရေးဆိုင်ရာတင်နန်းတွေပို့ချပေးနေတာပါတင်နန်းသားတွေကလည်းတက်တက်ကြွကြွရှိကြတယ်လို့ Steve Sima ကအခုလိုပြောပါတယ
် The participants that we've been working with I think you know there is some energy to compete and
ကျွန်တော်တို့တင်နန်းတွေကိုတက်ကြတဲ့သူတွေကြည်ရတာခွန်အားတွေအပြည့်နဲ့စိတ်ဝင်စားရှိကြတာတွေ့ရပါတယ်ပြီးခဲ့တဲ့လတွေတုန်းကဆိုရင်အလားလာရှိတဲ့ရွေးကောက်ပွဲဝင်ကြမယ့်ကိုယ်စားလှယ်လောင်းတွေကိုတင်နန်းပေးတော့ကသူတို့တွေတကယ်ကိုအင်တိုက်အားတိုက်ရှင်ပြန်ကြဖို့အားတန်နေတာတွေ့ရလို့အားရကျေနပ်တယ်လို့လေးစားမိပါတယ်အခုလုပ်ငန်းစဉ်တွေဟာပြည့်စုံတယ်လို့ပြောလို့မရပါဘဲနိုင်ငံရေးပါတီ60ခုကကိုယ်စားလှယ်လောင်း6000ကျော်ပါဝင်ရှင်ပြန်ကြဖို့စိတ်ပိုင်းဖြတ်ပြီးတော့အလေးနက်ထားတာကိုတွေ့ရတာဟာကျေနပ်စရာပါပဲ
IRI အနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုမြန်မာရုံးခွဲလာရောက်ဖွင့်လှစ်ထားတဲ့2013ခုနှစ်ကတည်းကတင်နန်းပေးနေတာဖြစ်ပါတယ်။လက်ရှိအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကို Steve Sima ကအခုလိုသုံးသပ်ပါတယ
်။ We've seen improvements, you know, and I can't speak generally about all civil society, but the partners that we've been working with
အရက်ဖက်လူအဖွဲ့အစည်းတွေအားလုံးကိုရေဘူးကခြုံပြီးတော့ပြောနိုင်ပေမဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတာကြာပြီဖြစ်တဲ့အဖွဲ့အစည်းတွေ ခုမှအသက်ဆက်ဆံရတဲ့အဖွဲ့တွေကတော့နှစ်ခွဲတွင်ဆွမ်းဆောင်ရည်တည်တည်တတ်တာတိုးတက်လာတာတွေ့ရလို့အားတက်မိပါတယ်။ရက်ဖက်လူဖွဲ့ကြီးတွေကဒီရွေးကောက်ပွဲမှာကျယ်ပြန့်တဲ့အခမ်းအခါနာကနေပါဝင်ပံ့ပိုးနေကြပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ရက်ဖက်လူဖွဲ့ကြီးတွေရဲ့ဆက်ဆံရေးကလည်းတည်တည်တတ်တာတိုးလာတာတွေ့ရပါတယ်။ဒါကြောင့်ရက်ဖက်လူဖွဲ့ကြီးတွေရဲ့အခမ်းအခါနာကအပြူသဘောဆောင်ပါတယ်
။မြန်မာနိုင်ငံရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုတင်တန်းပေးလေ့ကျင့်နေတဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် IRI အဖွဲ့အနေနဲ့ရမုံဝင်မလုံလောက်မှုကြောင့်လာမယ့်2015ရွေးကောက်ပွဲကိုကြကြပြင်းပြင်းစောင့်ကြည့်လေ့လာနိုင်မှာမဟုတ်ပေမဲ့ရွေးကောက်ပွဲနေ့မှာတော့ရေတိုစောင့်ကြည့်သူတွေနဲ့အကဲခတ်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်
ရွေးကောက်ပွဲစောင့်ကြည့်မယ့်အဖွဲ့တွေကိုအမေရိကန်ခြေဆိုင် IRI ကတင်နန်းပေးနေတဲ့အကြောင်းမတ်သိန်ကီလင်းပြောပြသွားတာပါအခုကြိုတင်မဲ့ပေးသူတွေဆိုင်ရာစီမံချက်တွေကိုဘက်ကိုအလှည့်ပေးပါဦးမယ်ရှင်ကြိုတင်ဆန္ဒမဲ့ပေးမဲ့မဲဆန္ဒရှင်တွေရဲ့အမြင့်စင်းကိုမြို့နယ်အလိုက်ရွေးကောက်ပွဲကော်မရှင်ရုံးနေမှာကတ်ထားမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒါပြင်ရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာလဲကြိုတင်မဲ့ပေးထားတဲ့နာမည်တွေကိုမဲပေးမဲ့စီရင်ထဲမှာဖြတ်ထားပြီးကြိုတင်မဲ့ပေးပြီးကြောင်းတခါတည်းရေးသွင်းသွားမယ်လို့ဆိုပါတယ်ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခကပေးပို့ထားပါတယ်ရှင်
ကြိုတင်မဲတွေနဲ့ပတ်သက်ပြီးကြိုတင်မဲပေးသူတွေအနေနဲ့နှစ်ခါပြန်မဲပေးနိုင်တယ်လို့ဝေဖန်နေကြတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ကအခုလိုပြောဆိုလိုက်ပါတယ်
ကြိုတင်မဲပေးတဲ့လူတွေရဲ့တစ်တစ်ပုံစံတစ်နှစ်ပုံစံတစ်သုံးပုံစံနဲ့ကပ်ပြီးတော့မဲယုံနေမှာကတ်ထားပါတယ်မဲယုံမှုတွေကအဲ့ဒါတွေကိုကြိုတင်မဲပေးပြီးသားအကြောင်းတွေကိုမဲစနစ်မှာမှတ်ထားပါတယ်လာရောက်လို့ရှိရင်အရေးယူပါမယ်ဖမ်းပြီးတော့နှစ်ခါပြီးတဲ့အတွက်ကြောင့်မြင်သာစွာကျွန်တော်လှုပ်ထားပါတယ်အဲ့ဒီမရှင်းတဲ့ပါတီရှင်ကျွန်တော်စီကိုလာမိပါလို့လဲလမ်းညွှန်လိုက်ပါပြပကအခုပြပကိုကြိုတင်မဲလက်မှတ်တွေထုတ်ပေးပါထုတ်ပေးပြီးပါပြီ3000 4000ကျော်ခံမှန်းရရှိပါတယ်38နိုင်ငံနေပြီးတော့တောင်းခံထားပါတယ်ပုံစံ13နဲ့စနစ်တကျသက်ဆိုင်မျိုးနေတွေမှာပြုစုထားပါတယ်ပုံစံ13မှာပါတဲ့စီးရင်တိုင်းမဲလက်မှတ်တွေကိုထုတ်ပေးနေပါပြီ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားမှုဦးမြင့်နိုင်ကကြိုတင်မဲနဲ့ပတ်သက်ပြီးခုလိုပြောပြခဲ့တာပါကြိုတင်မဲပေးတာမှာအပိုင်း၃ပိုင်းခွဲထားပါတယ်စေယုံတက်နေသူတွေထောင်ကျခံရသူတွေနဲ့ခရီးသွားတဲ့သူတွေကိုပုံစံတစ်တစ်နဲ့စည်ရင်းပြုစုသွားမှာဖြစ်ပါတယ်ရှေးတန်းရောက်တက်မရော်သားရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေကိုတော့ပုံစံတစ်နှစ်နဲ့ဖြည့်ကစည်ရင်းပြုစုထားမှာဖြစ်ပါတယ်ပြည်ပရောက်နေသူတွေကိုတော့ပုံစံတစ်သုံးနဲ့တက်မှတ်ကစည်ရင်းပြုစုသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ပြည်တွင်းနေကြိုတင်မဲတွေနဲ့ပတ်သက်ပြီးဦးမြင့်နိုင်ကခုလိုပြောပါသေးတယ်
ကျန်နေဟိုတပြီလုံးတိုင်းတာနေရတော့ဆေးရုံတက်နေတာတွေတင်းနှက်တက်နေရတာတွေအချုပ်ကျနေတာတွေဒါတွေကတော့ရွေးကောက်ပွဲကလည်းဝေးနေတဲ့အခါကျတော့ကြိုတင်မဲ့တွေ၆ပါပြီတချို့ရွေးကောက်ပွဲနီးအားနေဆိုရင်ဆေးရုံကဆင်းသွားမှာဖြစ်တယ်အချုပ်ကလွတ်သွားမှာဖြစ်တယ်ဒါတွေနဲ့ဆိုတော့စရိအတိအကျကျွန်တော်ကခံမလို့မရသေးပါမကြခင်ကျွန်တော်အကျမ်းတိရမှာပါတစ်တစ်ဆေးရုံနဲ့မကြမီပြင်းညာကတ်ထားမှာပါတမရောက်နေတဲ့တမတော်သားတွေနဲ့အတူနေမိသားစုတွေအတွက်ပုံစံတစ်နှစ်နဲ့ပြုစုထားမှာပါမဲယုံနေတဲ့ကော်မရှင်တွေမှာတိတိကျကျကတ်ထားမြင်သာသာကတ်ထားပါမယ်တစ်တစ်ကဲတစ်နှစ်ကဲတစ်သုံးကဲကြည်ကြည်အဖြစ်ကြိုတင်မဲ့ဘသူတွေပြေးနိုင်တယ်ဆိုတာကိုထင်ထင်ရှားရှားမြင်နိုင်ပါတယ်ဘာမှလျှို့ဝှက်ထားခြင်းမရှိပါဘူး
ကြိုတင်မဲတွေမဲယုံတွေကိုပေးပို့တာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အပေါ်ရန်ကုန်တိုင်းဒေသကြီးအရှေ့ပိုင်းခရိုင်ကကော်မရှင်ဥက္ကဋ္ဌဦးခင်မောင်ကျော်ကခုလိုပြောပြပါတယ
်ကြိုတင်မဲမှာနှစ်ပိုင်းရှိတယ်ဒီဒီမဲကဏ္ဍနဲ့ပြင်ပရောက်တဲ့လူတွေကမဲပေးတဲ့နေ့ညနေ၄နာရီပြည့်သူကကျွန်တော်လက်ခံပေးလို့ရတယ်။ဟိုရောက်ဖို့ပါနေတဲ့လူကမဲဆန္ဒနဲ့အဲဒီမှာရှိတဲ့လူတွေနေမကောင်းလို့တော်မတဲ့နာရီတို့ဗိုက်စီးသားတို့နည်းနည်းတမ်းမိုက်မကောင်းတဲ့လူတွေကခီးသွားကြရှိတဲ့လူတွေကရက်ွက်တဲ့မှာရက်ွက်ကော်မရှင်ရုံးမှာတင်တဲ့လူတွေကမဲယုံမဖွင့်ခင်အဲသူတို့ကအဲပေးရတယ်။မဲယုံဖွင့်တဲ့အချိန်မှာအားလုံးရှိမှမဲပုံထဲကိုထည့်ပြီးတာနဲ့နောက်ကလက်မခံတော့ဘူးခင်ဗျ။ပေးတဲ့လူရဲ့အမြင်ရှင်းနေလဲကတ်စားပေးမယ်ခင်ဗျာအရေးအတွက်ဘယ်လောက်ရှိမလဲဘသူတွေပေးတယ်ဆိုတော့စစ်စင်းနိုင်အောင်လို့ကတ်စားပေးမယ်ခင်ဗျာကျွန်တော်တို့မဲစင်းထဲမှာသူကဖြတ်ထားပြီးတော့မဲရနေပြီးတော့ကြိုတင်မယ်လို့ကျွန်တော်တို့ကမှတ်ထားပါမယ်ခင်ဗျာ
ကြိုတင်မဲ့ပေးလို့သူတွေဟာပုံစံ15နဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေမှာရှောက်ထားရမှာပါရှောက်ရမယ့်ပုံစံအချင်းချုပ်ကိုဥက္ကင်မောင်ကျော်ကခုလိုရှင်းပြခဲ့ပါသေးတယ
်ကြိုတင်မဲ့လို့ပြင်လို့ရှိရင်အဲကျွန်တော်တို့အကြောင်းကြားပြီးပုံစံ15ဆောက်ရမှာပါခင်ဗျာ15ကအဓိကပြောရရင်ညာကိုယ်လိုက်လက်မပါမယ်စေတနာဆိုင်အဓိကလက်မပါမယ်ကိုယ်လိုက်လက်မထိုးရှောက်မှာရမယ်
လက်ရှိမှာ ကြိုတင်မဲပေးလို့သူတွေအနေနဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေမှာရှောက်ထားနိုင်ပြီဖြစ်ပါတယ်။ကြိုတင်ဆန္ဒမဲလက်မှတ်တွေကိုအောက်တိုဘာ3ရက်နေ့ကစတင်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေနိုင်ငံသားရေးဝင်ကြီးဌာနကိုလွှဲပြောင်းပေးနေပါတယ်။ဒီလွှဲပြောင်းလက်ခံခြင်းဆောင်ရွက်တာတွေကိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကိုလာရောက်လေ့လာနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့ပါတီတွေနဲ့ရွေးကောက်ပွဲလေ့လာသူအချို့ကတော့ကြိုတင်မဲကနေမဲမတမာမှုတွေလှုပ်ဆောင်နိုင်တာတွေရှိတယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ
်။ကြိုတင်မဲပေးသူတွေစန္ဒမဲနှစ်ခါပြန်ပေးလို့မရအောင်စီစဉ်ထားပုံကိုမေခစုံစမ်းတင်ပြခဲ့တာပါရှင်။နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ဒီမြန်မာပြည်ကရွေးကောက်ပွဲမတိုင်ခင်မှာတလားတီတီအလိုဖြစ်တဲ့ဒီအောက်တိုဘာလ10ရက်နေ့မှာပဲနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့ဗြိတိန်အခြေစိုက် Amnesty International လူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်
။မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာငြင်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချပြီးနှိမ်နင်းနေတာတွေ့ရတဲ့အတွက်ဒါတွေကိုရပ်ဆိုင်းပေးဖို့ Amnesty International အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်တာပါအခုအဖမ်းခံရသူတွေဟာမြန်မာအနာဂတ်ကိုပုံခေါ်ရမှာတိတ်ကိုအရေးပါတာမို့အခုလိုတောင်းဆိုရတာလို့ Amnesty International အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသူတွေတီ Laura Hit က VOA ကိုပြောပါတယ်
The elections on November the 8th are a huge milestone in Myanmar's history and I think they're going to play a major role.
November la ma jin ba ro me ywe kaw pwe ha myama tamai ma de ge ji ma de mat tai te yet ko sai thu ro ma phit de lo ဒါဟာမြမအနာဂတ်ပုံဖော်ရမှာတိတ်ကိုအရေးပါပါတယ်။တချိန်တည်းမှာပဲလူခွင့်ရေလုံးနေသူတွေနဲ့သူတို့အတွက်လိုက်ပါဆောင်ရွက်ပေးနေသူတွေဟာလည်းမြမအနာဂတ်ကိုပုံဖော်ရမှာတိတ်ကိုအရေးပါသူတွေပါ။တကယ်လို့သူတို့တွေထောင်ထဲကိုရောက်နေမယ်ဆိုရင်ဒီလူခွင့်ရေကိုသူတို့ရနိုင်တော့မှာမဟုတ်ပါဘူး။သူတို့လောက်ရက်တွေအတွက်အဖမ်းခံရထောင်ချခံနေရမယ်ဆိုရင်သူတို့ဘာမှလုံးနိုင်မှာမဟုတ်တဲ့အတွက်အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးလှှရှားခွင့်တွေကိုလေးစားဖို့လိုသလိုမကြသေးခင်ကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းပြန်လွှတ်ပေးဖို့လိုပါတယ်
။ဒီလိုဖမ်းဆီးခံနေရမယ်ဆိုရင်ပြည်သူအားလုံးရဲ့အတန်းကိုဒီရွေးကောက်ပွဲကနေထင်ဟပ်စေနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။မြန်မာစိုးရကလူငင်းချမ်းသာခွင့်တွေပေးပြီးအကျဉ်းသားတွေကိုလွှတ်ပေးခဲ့တဲ့နောက်2013ခုနှစ်ကုန်လောက်မှာနိုင်ငံရေးအကျဉ်းသား2ယောက်လောက်ပဲရှိတော့တာ Amnesty International အဖွဲ့ကတွေ့ရပါမယ်။အခုအရင်ပုံစံပြန်ပြီးသွားနေတာတွေ့ရတယ်လို့လည်းပြောပါတယ
် At least 91 prisoners of conscience behind bars in Myanmar at the moment although we believe there are more among those people are people like Pyo Pyo Aung
မြန်မာနိုင်ငံမှာလက်ရှိတရားရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသား60တယောက်ထက်မနည်းရှိနေပါတယ်ဒီထက်လည်းပိုပြီးများနိုင်ပါတယ်ဒီထက်မှကျောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ဖြိုးဖြိုးအောင်လို့လူတွေပါနေပါတယ်သူဟာမက်လာ10ရက်နေ့ကလက်ဗရန်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရဲအားအကြမ်းဖက်နှိမ်နင်းရင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့သူကိုထောင်ဒဏ်6နှစ်ချထားတာခံနေရတာပါ။ဒါ့အပြင်အင်းစိန်ထောင်ထဲမှာလည်းလူခွင့်ရေးတောင်းဆိုဆန္ဒပြသူ9ဦးလအဖမ်းခံနေရပါတယ်
။တကြွလှုပ်ရှားသူအများစုဟာဖိနှိပ်မှုတွေအခုထိခံနေကြရဆဲဖြစ်ပြီးနောက်ရောက်ခံအလိုက်ခံရတာအစည်းဝေးတက်ရင်ဓာတ်ပုံရိုက်ယူသွားတာနဲ့အင်းတွေအလုတ်ဌာနတွေမှာညအချိန်ဝင်းပြီးအရှာခံရတာလို့စိတ်အနှောက်အယှက်ဖြစ်အောင်လုပ်တာတွေအပြင်မိသားစုဝင်တွေပါအချင်းချောက်ခံရတာမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်မြမအာနာပိုင်တွေဟာအစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချနိုင်အောင်တရားမဝင်စုဝေးမှုတည်ငြိမ်အေးချမ်းမှုပြက်ပြားစေမှုဘာသာရေးစော်ကားမှုလိုမျိုးဥပဒေတွေအမျိုးမျိုးထုတ်ထားပြီးဒီဥပဒေတွေနဲ့အပြစ်ပေးနေတာမျိုးလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရကလူခွင့်ရချိုးဖောက်မှုတစ်ခုမှမလုပ်ဘူးလို့ပြောနေတာမို့ Amnesty International အဖွဲ့ကအခုလိုတောင်းဆိုနေရတာလို့ပြောပါတယ
် The government claims that no one is arrested or charged for peacefully exercising their rights I mean this is obviously a lie
ညဉ့်ဉန်းစွာဆန္ဒထုတ်ဖော်မှုတွေအတွက်အဖမ်းခံထားရတဲ့သူတယောက်မှမရှိဘူးလို့အစိုးရကတော့ပြောပါတယ်ဒါဟာတကယ်တော့ညာနေတာပါတကယ်ဆိုအစိုးရကလူခွင့်ရဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကတိပေးထားပြီးရွေးကောက်ပွဲကျင်းပပေးဖို့လုပ်နေတဲ့အချိန်မှို့အခုလိုကိုယ်ယုံကြည်မှုအတွက်ကိုထုတ်ဖော်ပြောဆိုသူတွေရဲ့ရပိုင်권ကိုလေးစားတဲ့အနေနဲ့ဆက်ပြီးတော့မဖမ်းထားပဲလွှတ်ပေးရမှာဖြစ်ပါတယ်
။ဖမ်းဆီးထိန်းသိမ်းခံရတဲ့ចောင်းသားចောင်းသူတွေအပါအဝင်နိုင်ငံရေးကျင်းသားအားလုံးကိုလာမယ့်အောက်တိုဘာလ15ရက်နေ့မတိုင်ခင်ပြန်ပြီးလွှတ်ပေးဖို့လဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ကလည်းတောင်းဆိုထားပါတယ်။
စီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစင်ကလာစင်မင်းကမှပြောကြားသွားပါတယ်သမရဦးသိန်းစိန်လက်ထက်မှာပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွန့်ဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်ဆစ်ဆင်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ရှင
်။တရက်လေးလိုင်းဆွေးနွေးကန်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင်။အာဖဂန်နစ္စတန်နိုင်ငံကရှေ့တန်းစေယုံတစ်ခုမှာကလေး3ယောက်အပါအဝင်လူ22ယောက်သေဆုံးခဲ့ရတဲ့ဘုံးကျဲတိုက်ခိုက်မှုကိုပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးသွားမယ်အကြောင်းသမ္မတဘရက်ကိုဘားမာကကတိပေးလိုက်ပါတယ်။ကွန်ဒုစ်မျိုးကအဖြစ်ပြက်နဲ့ပတ်သက်လို့လည်းနယ်စည်းမခြားဆရာဝန်များအဖွဲ့ MSF အကြီးအကဲကိုသမ္မတအိုဘားမာကမနေ့တုန်းကပဲတယ်လီဖုန်းဆက်ပြီးတော့တောင်းပန်ခဲ့တာပါ။အရသားတွေတည်ကြည်ခဲ့ရတဲ့အတွက်လဲအာဖဂန်သမ္မတကိုဝန်နေကြောင်ပြောကြားခဲ့ပါတယ် MSF ဖွဲ့ကတော့ဘုံကျဲတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်မမြောက်ဆုံးဖြတ်နိုင်အောင်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တောင်းဆိုနေတာပါဒီအကြောင်း VOA သတင်းတောက်ဇလတိကဟုတ်ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင
်စစ်ဝင်အနေနဲ့လူနာတွေတည်ဆုံးခဲ့ရတဲ့ဖြစ်ပျက်အတွက်ဝန်နေကြောင်နဲ့တောင်းပန်စကားပြောဖို့သမ္မတအိုဘားမားက MSF International ရဲ့ဥက္ကဋ္ဌဂျွန်လူးကိုဘဒူးနေ့ကပဲတယ်လီဖုန်းဆက်ခဲ့တဲ့အကြောင်းအင်ဗျူရောပြောခွင့်ရ George Arnes ကသတင်းတောက်တွေကိုပြောကြားခဲ့တာပ
ါ The President assured Dr. Liu that the Department of Defense investigation currently underway
ကာကွယ်ဝင်ကြီးဌာနကစတင်ဆောင်ရွက်နေတဲ့စုံစမ်းစစ်ဆေးမှုတွေကနေဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေချဲ့လက်တွေကိုဝင်လင်းမြင်သာမှုရှိရှိနဲ့တိတိကျကျသိနိုင်အောင်လုပ်ဆောင်ဖို့နဲ့ဒီလိုကြေကွဲစရာဖြစ်ရမျိုးတွေနောက်မဖြစ်ရလေအောင်လိုအပ်ရင်သမ္မတအနေနဲ့အပြောင်းအလဲတွေလုပ်ဆောင်သွားပေးမယ်ဆိုတာကိုလည်းသမ္မတဒေါက်တာလူကိုအာမခံပြောကြားခဲ့ပါတယ
် MSF ကတော့ American NATO နဲ့ Afghan စစ်တပ်တို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာဗက်လိုက်မှုကင်းလိမ့်မယ်လို့စိတ်မချရတဲ့အတွက်တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့လိုလားနေတာပါ MSF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Jason Kong ကတော့
We are calling on President Obama to consent to the fact-finding commission. Doing so will send a powerful signal of the US government's
အချက်လက်ရှာဖွေတဲ့အဖွဲ့အဖွဲ့ဆီလို့ဖို့သမ္မတဥပမာကိုကျွန်တော်တို့ကတိုက်တွန်းနေတာပါဒလူလုံချင်းအဖြစ်အမေရိကန်အစိုးရအနေနဲ့နိုင်ငံတကာလူခွင့်ရေးဥပဒေတွေစစ်ဥပဒေတွေကိုလေးစားလိုက်နာကြောင်းအလေးနဲ့ပြသရရောက်ပါလိမ့်မယ်ဒါဟာကန်တက်စ်မှာကျွန်တော်တို့ဝန်ထမ်းတွေနဲ့လူနာတွေတည်ရတဲ့ကိစ္စသက်သက်မဟုတ်ပါဘူးဒါဟာကဘာထွန်းကပြိပခါတွေအကြားမှာလှုပ်လှုပ်ကန်နေရတဲ့ကျွန်တော်တို့ရဲ့စေဝန်ထမ်းတွေလုံခြုံမှုရှိဖို့လည်းလိုပါတယ်
ပုံချက်တက်ခဲမှုတွေလူနာ၁၀ယောက်နဲ့ဝန်ထမ်း၁၂ဦးသေဆုံးပြီး၃၀ကျော်ဒဏ်ရာရခဲ့ကြောင်းလဲ Paris အခြေစိုက် MSF အဖွဲ့ကပြောပါရတယ်။ဒေသခံတယောက်ဖြစ်တဲ့ဇဘီဟူလာကတော့သူ့မိသားစုမှာဒဏ်ရာရတဲ့သူတွေရှိနေတယ်လို့ပြောပါရတယ
်။
ကျွန်တော်မှဘုံးစားမှန်းတဲ့မိသားစုဝင်တယောက်ရှိပါရတယ်။နောက်တယောက်ဆိုရင်လဲဒဏ်ရာကိုချုပ်တော့မချုပ်ရသေးပါဘူး
။စေယုံပုံချက်ခံလိုက်ရတဲ့အတွက်မြို့မှာရှိတဲ့လူထောင်ပေါင်းများစွာဟာလဲကျန်းမာရေးဆက်ရှောက်မှုမရနိုင်ပဲဖြစ်နေရတယ်လို့ Contest မြို့ကမိုဟာမက်ဟာလမ်ကပြောပါရတယ်။
تے شاپ خانہ کو بسیار مشکل ہے اس وقت کہ ایک مریض پیدا ہوا ہے وقت کہ
ایک سیون گاؤں میں شیڑ ہو باو سیون میں شیڑ لوناری نے ڈھنیا یا رہے دوری کو بے کھو توایا میں متی رو باو
افغان سٹیٹ کا تو سیون نے گا نی طالبان دبون نے گا پک کھٹا ری شیڑ ہے لو یوسا بھی امریکن یہ لے جاؤ سکو کو ٹاؤں کھن گیا لو بیو سو تھا با رہے امریکن کا وے ونی تھانہ کا تو افغان سویا یہ اکونی ٹاؤں کھن جے یا پی رہے سنی نی گا ساؤں ہے کھے بون جے ٹک کھے مو تو تاون شی جاؤں لے بیو سو تھا پھر با رہے کیا
ကိုအောင်လွင်ဦးပြပြသွားတာပါရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်မ
ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ view မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင်။ကြာသပတေးနေ့ညနေပိုင်းဖွေရေးစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ပဲဖန်ယူနိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အချိန်တွင်မှာတော့ရပ်ပေါင်း30အကြာ2015နိုဝင်ဘာ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေတိုးချဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်တွေနဲ့အတူ
လူမျိုးအလိုက်တွားမယ်ဆိုလို့ရှိရင်တို့ကျွန်တော်တို့နဲတာပေါ့။ဒါနဲ့ဒီနိုင်ငံကိုတည်ထောင်တဲ့အခါမှာအဲ့လိုလူမျိုးအလိုက်လောက်တာမဟုတ်ဘူ
းနိုင်ငံရေးပါတီတွေရဲ့ဂရိကဝိနဲ့မူဝါဒတွေကိုအခုလိုနားဆင်ကြရမှာဖြစ်တယ်လို့လက်နက်ကင်ပြိပခါတွေဖြစ်နေရမှာရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေဘယ်လိုရှိမလဲစတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးရပ်ပေါင်း30သာလူတော့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကောက်နှုတ်ချက်ကိုမတ်သိန်ကြီးထိုက်ကစူးစီးပြီးကိုငိမ့်ချန်းနဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
။မဲပေးပြီးသူတွေနောက်တစ်ချိန်ထပ်ပြီးမဲမပေးနိုင်အောင်ရွေပြီးကြိုတင်မဲပေးပြီးသူတွေရဲ့အမိစင်းကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နေမှာကတ်ထားမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲပေးပြီးသားသူတွေနောက်ထပ်မဲပေးဖို့ကြံစီရင်လည်းဖမ်းဆီးအရေးယူမယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ပြိပကိုရောက်ရှိနေသူတွေအတွက်တန်ယုံတွေကနေတစင်တောင်းခံထားတဲ့အရေးအတွက်အတိုင်းမဲလက်မှတ်3,400ကျော်တို့ကိုပြိပနိုင်ငံ38နိုင်ငံတို့ကတန်ယုံတွေထံကိုပို့ထားပြီးဖြစ်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီပမာဏကအမှန်တကယ်ပြိပကိုရောက်ရှိနေကြတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားအရေးအတွက်နဲ့နှိုင်းယှဉ်ရင်တော့မဲပေးခွင့်ရမယ့်အရေးအတွက်အတော်လေးနှေးပါနေတာလည်းဖြစ်ပါတယ်။စေယုတ်တက်နေသူတွေပြစ်ဒဏ်ချခံနေရသူတွေရွေးကောက်ပွဲကျင်းပမယ့်နေ့မှာခီးထွက်ဖို့ရှိနေသူတွေရှေ့တန်းရောက်တက်မတော်သားတွေရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုတွေလည်းကြိုတင်မဲပေးဖို့ရှောက်ထားကြဖို့ကိုလည်းကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆန္ဒနဲ့ပြင်ပကိုရောက်ရှိနေကြတဲ့တိမ့်နဲ့ချီတဲ့နိုင်ငံတွင်ရွှေပြောင်းအလုပ်သမားတွေကိုရောက်ရှိနေတဲ့ဒေသမှာမဲပေးခွင့်ရဖို့အောက်တိုဘာလ10ရက်နေ့နောက်ဆုံးထားရှောက်ထားကြရမှာဖြစ်လို့နောက်ထပ်2ရက်ပဲအချိန်ရတော့မှာလည်းဖြစ်ပါတယ်ရှင်။
ရန်ကုန်တိုင်းလှေကူးမြို့နယ်ရဲ့ပြည်သူ့လွှတ်တော်အမတ်နေရာကိုဝင်ရောက်ရှင်ပြိုင်မဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လက်စစ်ဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဖြစ်သူဥခင်မောင်စိုးနဲ့အခြားပုဂ္ဂိုလ်3ဦးတို့ကိုနိုင်ငံပိုင်ပစ္စည်းအသုံးပြုမဲဆွယ်တယ်လို့ဆွတ်ဆွဲပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်ရဲ့တိုင်တန်းချက်ကိုရဲကလက်ခံထားပြီးတော့အမှုဆက်ဖွင့်နိုင်ဖို့အတွက်ဆက်လက်ဆောင်ရွက်နေပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေရဲ့သဘောထားအမှတ်ချက်တွေမရရှိသေးတာကြောင့်အမှုတော်မဖွင့်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲနေပြည်တော်ဒက္ခိဏတီရီမဲဆန္ဒနယ်မှာအတိုက်အခံ NLD ပါတီကိုမဲမထည့်ကြဖို့စာရွက်စာတမ်းတွေဖြန့်ဝေမှုနဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြို့နယ်တွဲဘက်အတွင်းရေးမှုတဦးဟာလည်းရဲထံမှတိုင်ကြားခံထားရတာဖြစ်ပါတယ်။ဒက္ခိဏတီရီမြို့နယ်ကြာပင်ကျေးရွာအုပ်စုထန်းတပင်ကျေးရွာမှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဝေငှထားတဲ့စာရွက်စာတမ်းအထောက်အထားတွေနောက်လူသက်တွေနဲ့တကွတိုင်တန်းခဲ့တာကိုတော့မြို့နယ်ရဲစခန်းကရွေးကောက်ပွဲဥပဒေပုံမှ58ဂငယ်နဲ့လက်ခံလိုက်တာဖြစ်ပါတယ်ဒီတိုင်ကြားမှုတွေကိုရဲကစုံစမ်းစစ်ဆေးပြီးပြစ်မှုထင်ရှားရင်တိုင်ကြားခံရသူတွေအနေနဲ့ထောင်ဒဏ်ကျခံရမှာဖြစ်တယ်လို့ရဲကစစ်ဆေးလို့ပြစ်မှုမထင်ရှားဘူးလို့ဆုံးဖြတ်ခဲ့ရင်တော့တိုင်ကြားသူကိုလိန်လေတိုင်ကြားသူအဖြစ်တတ်မှတ်အပြစ်ပေးခံရမှာလည်းဖြစ်ပါတယ်
နွေဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်မှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတရားနီးပါးတို့ကိုပြန်လွှတ်ပေးဖို့နိုင်ငံတကာအခွင့်အရေးအဖွဲ့ကြီး Amnesty International ရဲ့အဖွဲ့ကဒီကနေ့မှာပဲတောင်းဆိုလိုက်ပါတယ်ယုံကြည်ချက်ကြောင့်အကျဉ်းချနေသူ62ဦးရှိနေတယ်လို့ Amnesty International ရဲ့အဖွဲ့ကြီးကယူဆထားပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြကြသူတွေအပါအဝင်ရှားနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဟာလည်းအမှုတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်လမ်းမပေါ်ထွက်ဆန္ဒပြမှုတွေမဖြစ်အောင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအဖြစ်တက်ကြွလှုပ်ရှားသူတွေကိုမြန်မာအစိုးရကအစီအစဉ်ရှိရှိနဲ့ဖမ်းဆီးထားတာဖြစ်တယ်လို့လည်း AI အဖွဲ့ကြီးကစွပ်စွဲထားပါတယ် နှွေးပါလာမှာချင်းပါမဲ့ရွေးကောက်ပွဲကမြန်မာနိုင်ငံအတွက်တိတ်ကိုအရေးကြီးနေတဲ့အချိန်မှာလူခွင့်ရေးလှုပ်ရှားသူတွေကိုလည်းဖမ်းဆီးမထားဘဲပါဝင်ခွင့်ပေးဖို့ AI အဖွဲ့ကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
။ရွေးကောက်ပွဲတရင်ကောက်နှုတ်ချက်တွေကိုမတ်သိန်ကြီးထိုက်စူးစီးတင်ပြသွားတာပါ။VOA ရဲ့ Radio နဲ့ TV အစီအစဉ်တွေကနေပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်ပေးနေပါတယ်ရှင်။ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစီအစဉ်မှာတော့ Zombie Democracy အဖွဲ့ချုပ်ပါတီနဲ့ Democracy နဲ့ငြိမ်းချမ်းရေးပါတီတို့ရဲ့ရွေးကောက်ပွဲဆိုင်ရာဒီကဝစ်တွေနဲ့မူဝါဒတွေကိုနားဆင်ကြည့်ကြရအောင်ပါရှင
်။ချင်းတိုင်းနာဆိုတဲ့နာမည်ကို Zombie တိုင်းနာဆိုတဲ့နာမည်အဖြစ်ပြောင်းလဲလို့တဲ့ Zombie Democracy အဖွဲ့ချုပ်ပါတီဟာကိုယ်စားလှယ်တော်ဆက်နှစ်ယောက်နဲ့လာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးရှင်ပြိုင်မဲ့သူတွေထဲမှာမြို့သမီးကိုယ်စားလှယ်တော်3ယောက်ပါဝင်ပါတယ်။မြို့သားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်내လွှတ်တော်နေရာတွေအတွက်ချင်းပြည်နယ်နဲ့စကိုင်းတိုင်းကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌကတော့သူတို့ရဲ့မူဝါဒကိုအခုလိုပြောပါတယ်
။လွှတ်တော်ရောက်သွားရင်ရုံမြင့်ရဲ့ဗမာရဲ့ကချင်ရဲ့ရှမ်းရဲ့လောက်ခွဲခြားလို့မရဘူး။သူအဆူပြုတ်တဲ့မိုးကိုကြည့်ပြီးတော့အဲ့ဒါကိုမဲပြေးလိုက်မယ်လို့ကျွန်တော်တို့ကအဲ့လိုယူဆတယ်။လူမျိုးအလိုက်တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နဲတာပေါ့။ဒါမဲ့ဒီနိုင်ငံကိုတည်ထောင်တဲ့အခါမှာအဲ့လိုလူမျိုးအလိုက်လောက်တာမဟုတ်ဘူး။အိုမာရုံမြင့်ကတယောက်ဗမာတယောက်ရှမ်းကတယောက်ကချင်ကတယောက်ဒီမူနဲ့ပြန်ဆောက်တာအဲ့ဒါကြောင့်ဟိုမှာကြတော့လွတ်တော်ရောက်တဲ့ခါမှာယုံမီပဲဖြစ်ဖြစ်ကချင်ပဲဖြစ်ဖြစ်ခွဲချက်လို့မရတော့ဘူးမူကြည့်ပြီးတော့ဆုံးဖြတ်ရမယ်လို့ကျွန်တော်တို့ယုံမီမှာဒီမူရှိတယ်ဒီအယူဆရှိတယ်ဒီအမြင်မြင်နေတယ်ပြည်တော်စုမြန်မာနိုင်ငံတစ်ခုလုံးမှာအခုခက်နေတာကဒီမိုကရေစီနိုင်ငံဖြစ်ဖို့အရေးကြီးဆုံးဖြစ်နေအဲ့ဒီဥစ္စာကိုကျွန်တော်တို့ပြမမှာပါတီရှိတဲ့လူတွေကဘယ်လိုဆန္ဒရှိကြလဲဆိုတာလွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့လူတွေနဲ့နှိမ့်နိုင်ပြီးတော့ဒီမိုကရေစီနိုင်ငံမဖြစ်ဖြစ်အောင်တည်ထောင်နိုင်ဖို့ဒါစ조사မယ
်ရွေးကောက်ပွဲမှာအနိုင်ရခင်ဖက်ဒရယ်ပြည်ထောင်စုစနစ်ကိုပြောင်းလဲဖို့ဆန္ဒရှိနေပြီးဒီမိုကရေစီအပြည့်အဝရရှိရေးအတွက်လည်းဆောင်ရွက်သွားမယ်လို့ပြောပါတယ
်ဒီရွေးကောက်ပွဲမှာကျွန်တော်တို့ပါတီကအောင်တယ်ဆိုလို့ရှိရင်တရားဝဲတက်တက်ဟုတ်ပါဗျာအမှန်မှန်တော့ပြည်သူလွတ်တော်ကိုယ်စားလှယ်ရဲ့အဓိကပါအဲ့ဒါတွေလို့ဒီမိုကိုပြောပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတော်မှာကျွန်တော်တို့ပြည်ထောင်စုဖွဲ့ရှိပုံဖွဲ့ရှိနေရနေလာမကြသေးဘူးလောလောရေးယူတဲ့အချိန်ခါမှာဒါဝဥတည်မူတည်ပြီးတော့ကျွန်တော်တို့ယူတာမဟုတ်ဘူးအခုလိုဖြစ်ပြီးဥစ္စာကျွန်တော်တို့မရည်ရွယ်ဘူးကျွန်တော်တို့ဒီမိုကရေစီနိုင်ငံတည်ထောင်မယ် free market အတုံးချမယ်နောက်ပြီးတော့ကျွန်တော်တို့လည်းကျွန်တော်တို့နာမည်အရင်ခောက်ခောက်မခေါ်ပါဘူးဗျာကျွန်တော်တို့ချင်းမဟုတ်ပါဘူးချင်းကကျွန်းတပတ်ဘဝမှာရတဲ့နာမည်အဲ့ဒါကြောင့်ဒီဟာကိုကျွန်တော်တို့ carry on လုပ်ဖို့ကြိုးစားမယ
်ပါတီဝင်အားတောင်းနှီးမှရှိနေတဲ့ Zombie Democracy အဖွဲ့ချုပ်ပါတီဟာ2017မှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပါတယ
်လာမယ့်ရွေးကောက်ပွဲမှာ Democracy နဲ့ငြိမ်းချမ်းရေးပါတီအနေနဲ့ဝန်ကြီးချုပ်ဟာဥနုချမှတ်ခဲ့တဲ့နိုင်ငံရေးလမ်းစဉ်ကိုဆက်လက်အကောင်အထည်ဖော်မယ်လို့ဆိုပါရတယ်။2010မှာပြန်လည်ဖွဲ့စည်းခဲ့တယ်လို့ဆိုတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီဟာလက်မဲ့ရွေးကောက်ပွဲမှာတော့မြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေရဲ့မဲဆန္ဒနဲ့ခုနှစ်နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးမြို့သမီးကိုယ်စားလှယ်တောင်းတော့မရှိဘူးလို့သိရပါတယ်
။ ADM ကတော့ဒီ68ရေခင်းကွန်လုံကလာဖွဲ့တယ်ခုနပြောတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအဖွဲ့ချုပ်မှာနိုင်ငံရေးဥပဒေချမှတ်ခဲ့တဲ့ဂျမ်မဇိုတရားအခြေပြုဒီမိုကရေစီဝါဒနဲ့စနစ်ပြုလမ်းစဉ်ကအကောင့်ထက်ဖော်မဲ့လမ်းစဉ်ကတော့လက်စားမချေသင်မုန်းချေဆိုတဲ့ချင်းတစ်ချေလမ်းစဉ်နဲ့အကောင့်ထက်ဖော်ဖို့ဖြစ်ပါတယ
်။ဒိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲနဲ့ခွင့်ပြုတွတ်တက်ရေးလုပ်ငန်းစဉ်တွေကိုလက်ရှိပဂရိအခြေအနေနဲ့ကန့်ညီတဲ့အပြောင်းလဲကိုဖော်ဆောင်သွားမယ်လို့လည်းပါတီဥက္ကဋ္ဌဦးစိုးမောင်ကအခုလိုပြောပါတယ်။
အကြေလို့ဒီဒေသဆိုင်ရာမှာဒီတန်းပြည်ရဲ့လက်ရှိအခြေအနေပဂရိအခြေအနေနဲ့လိုက်ဖက်တဲ့အပြောင်းအလဲမျိုးလဲရအောင်အကြေလို့လုပ်မယ်။နောက်တစ်ဆင့်ဒီပဂရိအခြေအနေနဲ့လိုက်ဖက်တဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်အောင်လုပ်မယ်။ပညာရေးကျန်းမာရေးအရရအားလုံးအဲ့ဒီလိုဆောင်ရွက်တော့မယ်။အကြေလို့ကိုယ်စားလှယ်များကအဲ့များအားဖြင့်အဲ့ဒီဒေသတန်ရုံးစဉ်ကြီးတဲ့ဒေသပုဂ္ဂိုလ်တွေနဲ့အများဆုံးဖွဲ့ပြီးတော့ဟုတ်တယ် ခုနှစ်ယောက်ဝင်နေထဲမှာလည်းပဲအဲ့ဒီတိုင်းဆောင်ရွက်ထားတာဖြစ်တယ်လို့ဒေသအကြောင်းသိတယ်ဒေသရဲ့လေသမားပြဿနာလူသမားပြဿနာဒေသရဲ့ဖွံ့ဖြိုးရေးပြဿနာတွေကိုသူတို့တောင်းဆိုပေးမယ်သူတို့ပါဝင်ဆောင်ရွက်ဖို့လိုအပ်ရင်ပါဝင်ဆောင်ရွက်ပေးမယ်ဆိုတဲ့ကတိကောတွေပြောပါ
ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအနိုင်ရပြီးလွတ်တော်တွေရောက်ရှိမယ်ဆိုရင်တော့အဓိကလှုပ်ဆောင်မယ့်အရာကိုအခုလိုပြောပါတယ
်အငယ်တို့စိုးစိုးပြောထားတဲ့အတိုင်းပဲအငယ်တို့မဲရဒီဖြစ်စေမရသေးသည်ဖြစ်စေမဲရရင်တော့လွတ်တော်ရဲ့မှာပါပြီးတော့အငယ်တို့ကမြန်မာဒီလူ့အဖွဲ့အစည်းရဲ့တိုးတက်ပြောင်းလဲမှုကိုတိုးတက်လာအောင်ပါဝင်ဆောင်ရွက်မယ်အဲ့ဒီမှာဒေသခံပုဂ္ဂိုလ်ရဲ့လိုအပ်တဲ့တောင်းဆိုပေးစရာရှိတာတွေကိုဥပဒေနဲ့ညီတောင်းဆိုတာတွေလုပ်မယ်လျာမြေပြဿနာဆိုရင်အဓိကလျာမြေပြဿနာဆိုရင်အင်္ဂလိုလက်ရှိဒီဇယ်ပြတ်ထန်းထားတဲ့လျာဥပဒေတွေနဲ့ပမာဏနိုင်ငံရဲ့လျာမြေပြဿနာကိုအလုံးစုံမြည်သိအောင်ရှင်းလို့မရဘူး။ဒါကြောင့်မလို့လေသမားအားလုံးပါဝင်တဲ့လေသမားတို့ရဲ့ဒီလွတ်တော်ကြီးရဲ့အစိုးရရဲ့အချိုးကျပါဝင်တဲ့အမျိုးသားရှင်ညီလာခံကြီးနဲ့သွားတင်နေအဲ့ဒီလိုဓာရီဆောင်ရွက်နိုင်ဖို့အင်္ဂလိုစူးစမ်းဆောင်ရွက်မှာ
2010ရွေးကောက်ပွဲမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအနေနဲ့မဲဆန္ဒနဲ့သုံးနေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးအနိုင်ရရှိခဲ့ခြင်းတော့မရှိပါဘူ
းနိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာဂရိကဝတ်တွေနဲ့မူဝါဒတွေကိုနားဆင်ခဲ့ရတာပါရှင်မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေပေမဲ့လက်နက်ကင်ပြိပခါတွေမငြိမ်းချမ်းသေးတဲ့ဒေသတွေမှာချော့ချော့မော်မော်ဖြစ်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်တစ်ချိန်တည်းမှာပဲတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရတို့ကြားအပြစ်ရရေးကြိုးပမ်းမှုတွေအရှိန်မြင့်ဆောင်ရွက်လာနေတဲ့အတွက်လဲရွေးကောက်ပွဲအလွန်ကာလတွေမှာငြိမ်းချမ်းရေးရနိုင်ဖို့ကိုလဲဒေသခံတိုင်းရင်သားတွေကမျှော်လင့်နေကြတာပါလက်နက်ကိုင်ပြိပခါတွေနဲ့ကြုံနေရတဲ့ကချင်ပြည်နယ်ကအခြေအနေအကြောင်းကို AFP သတင်းဆောင်ပါကိုခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင
်မြမစိုးရနဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့လာမယ့်တနင်္လာနေ့မှာပြစ်ခတ်ရစေးလက်မှတ်ရေးထိုးဖို့ရှိနေပေမဲ့ဒီထဲမှာအချင်းလျှောက်ရေးဖွဲ့ KIO တော့မပါဝင်ပါဘူးဒီအတွက်လဲ KIO အခြေစိုက်လှုပ်ရှားရာဒေသတွေမှာရွေးကောက်ပွဲတွေကျင်းပဖို့ဖြစ်ပါမလားစိုးရိမ်နေကြတာပါမြန်မာစစ်အုပ်နဲ့18နှစ်ကြာပြစ်ခတ်ရစေးတွေဖြစ်ပြပြီးတပ်ဖွဲ့တွေပြန်ဖြစ်ခဲ့တဲ့၄နှစ်လောက်အတွင်းမှာလဲအချင်းပြင်းနေမှာဆစ်ရှောင်ဒုက္ခတွေတိုင်းနေချေရှိခဲ့ပါတယ
်တပ်ဖွဲ့တော်မကြုံဘူးဒါပေမဲ့ဒီတစ်ခါတော့ကြုံဖို့တော့ပြောရမှာပေါ့ဘူးက
ဒီကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ဆက်စွန်းနေတဲ့ချစ်ပြီးစစ်တမ်းတင်ခဲ့တဲ့ချင်းပြင်းနယ်ကိုပြန်လည်ထူထောင်ရမှာစိန်ခေါ်မှုတွေရှိနေမယ်လို့မကြသေးရင်ကစီယိုခီးစဉ်တွင်ပြောကြားခဲ့တာပါချင်းဒေသခံတွေကတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကနေရင်းချမ်းရေးအတွက်လမ်းစာပေါ်လာဖို့လည်းမျှော်လင့်နေကြပါတယ်
ပြောမယ်ဆိုရင်ထာဝရငြိမ်းချမ်းရေးရသွားပြီဆိုလို့ရှိရင်တော့တို့တို့ချင်းပြည်နယ်ကပြည်သူလူထုတွေကတော့ကောင်းတာပေါ့ပြောမယ်ဆိုဒုက္ခမရောက်ဘူးလေသွားခြင်းနဲ့နေအောင်လို့လက်လက်သွားလို့ရမယ်လို့အလို့အကိုင်းလဲဒီချက်ကိုလှုပ်လို့ရတာပေါ့အခုတော့အဲ့ဒီစစ်ကဖြစ်နေတဲ့အတွက်ကျွန်တော်တို့မှသွားခြင်းနဲ့လမ်းအောင်ကသွားလို့မရအောင်ဖြစ်နေ
ဒီကောက်ပွဲပြည်ရနဲ့တော့ငင်းချမ်းရေးတွေရလာမယ်မနိုင်မယ်လို့လည်းကျွန်တော်ယုံကြည်ရပါမယ်
။နနကန်ပြိပခတ်တွေကြောင့်ဒုက္ခတွေတင်းချပြီးအိုးရင်ဆွတ်ခွာထွက်ပြေးနေရတဲ့ခချင်းပြည်နယ်မှာမဲပေးခွင့်ရှိသူတွေအပြည့်အဝမဲပေးခွင့်ရနိုင်ပါမလားဆိုတော့မေးခွန်းထုတ်သူတွေလည်းရှိနေကြပါတယ်။ခချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူချာကတော့ခချင်းပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်ရွေးကောက်ပွဲတွေအောင်အောင်မြင်မြင်ဖြစ်ပါမလားစိုးရိမ်နေပါတယ်။
If there's no security
လုံခြုံမှုရှိမှာမဟုတ်ပါဘူးလုံခြုံမှုမရှိရင်ရွေးကောက်ပွဲကိုလည်းအောင်အောင်မြင်မြင်ကျင်းပနိုင်မှာမဟုတ်ပါဘူ
းချိန်တော်ကြာနှောင့်နှေးကြံ့ကြံ့နေခဲ့တဲ့ဆွေးနွေးမှုတွေကိုရွေးကောက်ပွဲမတိုင်မီအပြစ်သက်နိုင်မှုရည်ရထားတဲ့မြန်မာစစ်ရဲကတော့အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးဖို့စီစဉ်ထားတာပါဒီနောက်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးအပြစ်သက်ငြိမ်းချမ်းရေးရအောင်လုပ်မယ်လို့လည်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
အချင်းဒေသအတွင်းလက်နက်ကိုင်ပြိပခါတွေနဲ့ရွေးကောက်ပွဲအလွန်မျှော်လင့်ချက်တွေအကြောင်းကိုတော့ကိုအောင်လွင်ဦးပြောပြခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့လာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်အစိုးရအဖွဲ့အစည်းကို အစိုးရအဖွဲ့ကိုသူဥဆောင်သွားဖို့အစီအစဉ်ရှိတယ်လို့တိုက်ခန့်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူအနေနဲ့သမရဖြစ်ပိုင်ခွင့်ရှိဖို့အတွက်တော့ဥပဒေအရတားဆီးခံထားရတာပါ။စက်တင်ဘာ30ရက်နေ့ကအိန္ဒိယတူရီရုပ်မြင့်တန်ကြားဌာနနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံတဲ့အချိန်မှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ဒီကြောင့်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်ပထမဆုံးအကြိမ်ကျင်းပမဲ့ဒီရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်သတ်အနိုင်ရလိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့မြန်မာစစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရတားနှစ်ယောက်နဲ့ကွယ်လွန်သွားတဲ့အမျိုးသားတို့ဟာမြန်မာနိုင်ငံသားမဟုတ်တာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိပါဘူး။ဒါကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းခဲ့ကြပေမဲ့ဒီကိစ္စမအောင်မြင်ပြီးတဲ့နောက်မှာ NLD ကိုယ်စားလှယ်အများပြပါဝင်မဲ့အစိုးရအဖွဲ့ကိုဘသူဥဆောင်မလဲဆိုတာနဲ့ပတ်သက်လို့မသိမကွဲဖြစ်နေတာပါ။ဒေါ်ဆန်းစုကြည်က
I've made it quite clear that if the NLD wins elections and we form a government I'm going to be the leader of that government whether or not I'm the president
NLD party အနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့မယ်ဆိုရင်ကျွန်မအနေနဲ့သမ္မတဖြစ်ဖြစ်မဖြစ်ဖြစ်အစိုးရဖွဲ့ကိုဦးဆောင်မှုပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
မြန်မာနိုင်ငံမှာအထက်လွှတ်တော်အောက်လွှတ်တော်နဲ့စစ်တပ်ကိုယ်စားလှယ်တွေကသမ္မတလောင်း၃ဦးကိုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီထဲကမင်းအများဆုံးရသူဟာသမ္မတဖြစ်လာပြီးအစိုးရအဖွဲ့ကိုဦးဆောင်မှာပါသမရဦးသိန်းစင်အနေနဲ့ပါတီဥက္ကဋ္ဌရာဇူးကဖယ်ရှားခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဒေါ်အောင်ဆန်းစုကြည်တို့အကြားအတူပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာနဲ့ပတ်သက်လို့ NLD ဟာဦးရွှေမန်းကိုသမရလောင်းအဖြစ်တင်မြှောက်ဖို့စဉ်းစားခဲ့ပုံရတယ်ဆိုတော့ပြောဆိုမှုတွေနဲ့ပတ်သက်လို့တော့ဒေါ်အောင်ဆန်းစုကြည်က NLD အနေနဲ့အယက်သားတယောက်ကိုရွေးချယ်မှာသာဖြစ်တယ်လို့ပြောပါရယ
် It's not a matter of preference it's a matter of
ဒါကဘသူကိုရွေးချယ်မလဲဆိုတာမျိုးမဟုတ်ဘဲ NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမရလောင်းဟာကျမတို့အားလုံးအတွက်အယက်သားစစ်စစ်တူဖြစ်ဖို့ဘယ်သူဟာအသင့်တော်ဆုံးလဲဆိုတာပဲဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်တဦးမှပါဝင်ခြင်းမရှိတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာပေမဲ့ NLD ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့မွတ်စလင်တဦးကိုလိုအပ်ချက်ပြည့်မီခြင်းမရှိတာကြောင့်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဒေါ်ဆန်းစုကြည်ကတွစ်ဆုံမေးမြန်းခန်းအတွင်ပြောပါရယ်တစ်ဖက်မှာလည်းဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ NLD ဟာလုံလုံလောက်လောက်ကောက်ကွယ်ပေးတာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခံနေရတာပါအစိုးရရဲ့မူဝါဒတွေဟာနိုင်ငံရေးမှာဘာသာရေးအခန်းကဏ္ဍပိုးပြီးတော့ပါဝင်ပတ်သက်လာအောင်အထောက်အကူဖြစ်နေသလားဆိုတာနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကအခုလိုပြောပါရယ်
It is a fact that this government certainly has not taken
ဥပဒေကိုစက်ကျင်ဘာသာရေးကိုအသုံးချပြီး NLD ကိုတိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်လို့အစိုးရကထိထိရောက်ရောက်လှုပ်ဆောင်တာမျိုးမရှိပါဘူး
။2012ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကပြည်ပခါတွေအတွင်းအိုးအိမ်မဲ့ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေအရင်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့သိပ်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့အပေါ်ဒေါ်အောင်ဆန်းစုကြည်က
I have talked about it but people are not interested.because what they want me to do
ဒီကိစ္စနဲ့ပတ်သက်ပြီးကျမပြောပြပါပြီဒါပေမဲ့လူတွေကစိတ်မဝင်စားကြဘူးလေဘာလို့လဲဆိုတော့သူတို့ကြားကျင်တာကရခိုင်တွေကိုကျမအနေနဲ့အပြစ်တင်စေချင်တာပါ
ဒီကိစ္စဟာအင်မတန်ရိုးရှင်းပြီးရခိုင်တွေလက်နစ်နာမှုတွေကြုံနေရတာကြောင့်သူတို့ကိုအပြစ်မတင်နိုင်ဘူးဆိုပြီးတော့လေဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအချိန်နှိကလာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်ရလာနေပါပြီ။တချိန်တည်းမှာပဲ1990ခုနှစ်ကရွေးကောက်တင်မြှောက်ခံခဲ့ရပြီးအခုလက်ရှိမှာအမေရိကန်နိုင်ငံအတွင်းအခြေချနေထိုင်နေတဲ့လွှတ်တော်အမတ်တွေကလည်းဒီရွေးကောက်ပွဲပေါ်မှာသူတို့ရဲ့သဘောထားအမြင်တွေကို VOA ကိုပြောပြကြပါတယ်။ချင်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုဖလန်းမြို့နယ်မဲစန္ဒာနယ်ကနေရွေးချယ်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာဇလေးထန်းနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုမိုးခုတ်မြို့နယ်မဲဆန္ဒအမှတ်2ကဥပိုလ်လှတင်တို့ကိုဝိုင်းတော်သာကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းပြီးပြည်ပရောက်လှတ်တော်အမှတ်ဟောင်းတွေရဲ့ရွေးကောက်ပွဲနှိုင်းရှင်တုံ့တက်ချက်အပိုင်း1ကိုနားဆင်ကြည့်ကြရအောင်ပါရှင
်မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့တိုင်းရင်းသားလူမျိုးစုတွေအပါအဝင်အားလုံးတန်းတူညီမျှတဲ့အခွင့်အရေးတွေရရှိဖို့ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တယ်လို့1990ခုနှစ်ရွေးကောက်ပွဲတော့ကဖလန်းမြို့နယ်ကိုကိုစားပြုပြီးချင်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရလိုက်တဲ့ဒေါက်တာဇလီထန်းကပြောပါတယ်
။ဟိုဒီမိုကရေစီမှာတော့ဟိုလွတ်လပ်တယ်ပေါ့နော်။ကိုစက်တယ်လို့ပါတီဖွဲ့လို့ရတယ်။နောက်ပြီးတော့ဟိုလွတ်လပ်ခွင့်အကုန်လုံးရှိတယ်ပေါ့။ဒါမဲ့ခုကျွန်တော်တို့ဗမာပြည်ဟိုရွေးကောက်ပွဲကြတော့ဟိုအဲ့လိုတခြားနိုင်ငံလိုပေါ့ကျွန်တော်တို့ဒီအနောက်နိုင်ငံလိုဟ ဟိုလွတ်လွတ်လပ်လပ်ဇကဘွက်ခွန်လည်းမရှိဘူးနောက်ပြတော့အဓိကတော့ကျောင်းတော့ပြက်နာအခြေဆုံးအဓိကတော့ဖွဲ့စည်းပုံစခန်ဥပရိပဲဒီဖွဲ့စည်းပုံဘလောက်ပဲလွတ်လပ်ရလို့ပြောပြောဘလောက်ပဲဒီမိုကရေစီပြောပြောကျောင်းတော့ဖွဲ့စည်းပုံကိုကကျန်နေဖွဲ့စည်းပုံကအခွင့်ရေးမပြေဘူးဆိုရင်ဟိုဘာမှလုပ်လို့မရဘူးလေနောက်ဒီဈေးကောက်ပွဲတဲ့ဒီတိုင်းပဲဘောဆိုတော့ဟိုနောက်တော့ဆက်ဖွဲ့စည်းပုံဥပရေကိုပြင်မှမပြင်နိုင်ပဲနော်တခုမှမပြင်ဘူးဆိုတော့ဒီတိုင်းသွားမယ်ဆိုရင်တော့ဒီလိုပဲဖြစ်မှာပဲနော်ပြင်နေဆိုရဖွဲ့မယ်နာမည်တော့ဖွဲ့မယ်ဒါမဲ့ဟိုဘာနေပြတော့ပဲဟိုအကုန်လုံးအာနာနေပြတော့မှာပဲအာနာရှိရစရောဘာမှထိုးမှာမဟုတ်ဘူး
နိုမလာရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲဟာလဲ1990တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲဤသူကန့်သက်ချုပ်ချယ်မှုတွေရှိနေတော့မယ်လို့ဒေါက်တာဇလီထန်းကထောက်ပြပါတယ်
။ဟိုအကျန်းပြောမယ်ဆိုရင်တော့ကျွန်တော်တို့90ရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲကမတိတ်မထိုးဘူးလို့ကျွန်တော်ဟိုမြင်တယ်နိ။ဘလို့ဆိုတော့ဟိုတော့လဲကျွန်တော်တို့ဟိုလွတ်လပ်တယ်လို့သူတို့ပြောတယ် friend fair ရွေးကောက်ပွဲလို့ပြောတယ်ကျွန်တော်တို့ကိုယ်ဆက်ရောက်ပွဲဒါမဲ့တကယ်တော့ဟိုမဟုတ်ဘူးဘာသာသူတို့ဒီတာဆောင်ရပါရကြတော့တော့ကန့်တန့်ချက်မှမရှိဘူးနော်ကျွန်တော်တို့တခြားဟိုပါတီကြတော့ကျွန်တော်တို့ခရီးသွားတို့မဲဆွေတရားဟောမယ်ခရီးသွားမယ်ဆိုရင်လည်းဘယ်နေသွားမယ်ဘယ်နေရကြမယ်ဘယ်နေပြန်လာမယ်ဘာခေါင်းစဉ်ပြောမယ်ဆိုရဲဟာမျိုးကန့်တန့်ချက်တွေဟိုရောလည်းအများကြီးရှိတယ်။နောက်ပြတော့နေရာလိုနေရာလဲဟို public place ပေါ့ဒီလူရုံးနဲ့ဆိုင်တဲ့ဟာကျောင်းတို့ဘလုံးကွင်းတို့မှာကျောင်းတို့ဟောပြောခွင့်မပြုဘူး။ခုလဲကျွန်တော်ကြက်တလောက်ဆိုရင်ဒီပုံစံမျိုးဖြစ်နေတယ်
။မကြသေးခင်ကမြန်မာနိုင်ငံအတွင်းရေကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အထဲချစ်ပြင်းတဲ့အတွင်းကနေရာအတော်များများလဲစိုးစိုးဝါးဝါးခံခဲ့ရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲတွေနိုဝင်ဘာလ၈ရက်နေ့မှာပြုလုပ်ရေးမပြုလုပ်ရေးဆိုတဲ့အပေါ်အမြင်သဘောထားတွေကွဲပြားနေတာနဲ့ပတ်သက်လို့လဲဒေါက်တာဇလီထန်းကအခုလိုမှတ်ချက်ပေးပါတယ်
။ကျွန်တော်အမေကလုတ်တင်ပါတယ်လို့ကျွန်တော်မြင်တယ်လေ။ဘာလို့ဆိုတော့ခုနလိုပေါ့ကျွန်တော်တို့ဒီချင်းတော်တစ်ခုတည်းခြံထပ်ပြီးတော့နောက်ပြန်လုပ်မယ်ဆိုတာဟိုမစီမရဖြစ်နေတယ်လေ။အဲ့တော့တခါတည်းလှုပ်တာကောင်းပါတယ်။နောက်ဒီပြတ်တာတော့ပြတ်ပါတယ်ဒါမှအဓိကအဖြစ်ဒီပြတ်တာတရားပေါ့လမ်းတို့တရားတို့ကပြတ်တယ်နောက်ဇော်လုံးချက်ပြတ်တယ်ဆိုတာနေပါတယ်ဟာခအဓိကပေါ့ဒါမှအဟာခကျတော့ဟိုမြူကြီးလည်းဖြစ်တယ်ဟိုမြူတော်လည်းဖြစ်တယ်ဆိုတော့ဘာပဲဖြစ်ဖြစ်လေဒီအရေမြူထဲမှာတော့တော်လာလှုပ်ရှားဖို့ဒီလောက်ခက်ခဲမယ်မထင်ဘူးဆိုတော့လန်ရီလည်းခုသူတို့စပင်းနေပြီဆိုတော့ဟိုဘာခေါ်မလဲကာမတော်နိုင်တိုင်အောင်လေဟိုချက်ချင်းတော်လို့ရမယ်တချို့ဟာလာဟိုအမျိုးမျိုးခွာမတော်စကဲရောဘာလို့နဲ့လဲဟိုတော်လို့ရရဆိုတော့ကျွန်တော်အမြင်ကြတော့ခါရဲဟိုဘောဟိုဇေကောပိုင်လို့ရပဲပူပြီးကောင်းမယ်ထင်တယ
်ကာတာစင်တာEU ASEAN စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းရွေးကောက်ပွဲကိုစောင့်ကြည့်ဖို့လာကြမှာဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့လည်းတိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့ရွေးကောက်ပွဲတွေကိုစောင့်ကြည့်နိုင်မယ်ဆိုရင်ကောင်းမယ်လို့ဒေါက်တာဇလီထန်းကပြောပါတယ်
။တွားဖို့တော့အလုံးတွားနိုင်ရင်တော့တကယ်လို့ရတာပေါ့နော်။ခုနလိုပေါ့နေနေနဲ့ဆွနဲ့ဖျားတော့ဒီတကယ်ခေါင်းတဲ့နေရာမှာပူပြီးတော့ဟိုလိုမယ်ထင်တယ်။ဒါမဲ့ကြည့်ရတာတော့ဒီနိုင်ငံတကာကျေးဇူးရတော့နော်ဆောင်စီရဲအဖွဲ့ရီကတွားမှန်တွားနိုင်မယ်တော့မထင်ဘူးဘာဆိုတော့မဲယုံကသူထောင်တဲ့ချီပြီးရှိရလေဆိုတော့အဲ့လောက်ပဲအသေးစိတ်သူတို့ဘယ်တော့မှလုံနိုင်မယ်မထင်ဘူ
းဒေါက်တာဇလီထန်းဟာ1990ခုနှစ်ရွက်ောက်ပွဲမှာချင်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုပြီးဖလားမြို့နယ်မဲဆန္ဒနယ်မြေအမှတ်နှစ်ကနေရွက်ောက်တင်မြောက်ခံရသူဖြစ်တယ်လို့လက်ရှိမှာ CNF ချင်းအမျိုးသားတပ်ဦးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်1990ခုနှစ်ရွက်ောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုစားပြုပြီးမုတ်ကုတ်မြို့နယ်မဲဆန္ဒနယ်မြေအမှတ်နှစ်ကနေဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့ဥပိုလ်လက်တင်ကလည်း1990ခုနှစ်ရွက်ောက်ပွဲနဲ့အခုကျင်းပမဲ့ရွက်ောက်ပွဲဟာကွာခြားမှုသိမရှိလာဘူးလို့ပြောပါတယ
်1990ခုနှစ်ရွက်ောက်ပွဲဆိုတာကတော့တပြည်လုံးကဆက်နာရှင်စနစ်ချုပ်ငြိမ်းရေးအတွက် စိတ်အားထက်သန်ပြီးတော့ကြိုးပမ်းကြတယ်ဟလာအကြောင်းသားလူငယ်တွေအစတင်ခဲ့ပြီးတော့မှမိဘပြည်သူတရက်လုံးကတိုင်းရင်းသားလူမျိုးအင်အားစုအားလုံးကပါဝင်ပြီးတော့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီတိုက်ပွဲရဲ့အရှိန်အဟုန်ဖြစ်ပေါ်လာတဲ့နိုင်ငံတကာဖိအားတွေကြောင့်ဆက်အနာရှင်တွေကမလွဲသာမရှောင်သာကျင်းပပေးရတဲ့အခြေခံဥပဒေမရှိတဲ့ရွေးကောက်ပွဲတစ်ခုပေါ့နော်အခုတခါကျတော့ဒါအနစ်အစိတ်ကြာခဲ့ပြီဆိုပေမဲ့ဒီစစ်အာဏာရှင်တွေကပဲသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုတဲ့အခြေခံပေါ်မှာဟလာသူတို့လိုသလိုခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်နေနဲ့ကျင်းပမဲ့ကျွန်တော်တို့အကန့်အသတ်အချုပ်ချယ်တွေကြားကညစ်ပတ်မှုတွေကြားကရွေးကောက်ပွဲတစ်ခုဖြစ်တယ်အဲ့တော့အခြေခံအားဖြင့်တော့နှစ်အစိတ်တာကွာသွားတယ်ကြံတဲ့ကွာဟမှုကတော့တိတ်မရှိဘူးအတူညီတာကတော့အရင်တုန်းကလည်းကျွန်တော်တို့ပြည်သူတရက်လုံးဟာတစည်းတလုံးနဲ့ကိုယ့်ရဲ့ဒီမိုကရေစီပန်းတိုင်ရောက်အောင်လို့တတိရှိရှိဟာလာဆုံးဖြတ်ကြရမယ်တတိရှိလှုပ်ကြရမယ်ဒီခါမှလည်းပဲဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့တကယ်မှန်ကန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လို့တော့ဒီတပွဲမှာလည်းပဲစီစီလုံးလုံးနဲ့ဆက်လို့ရမှာပွဲဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်။1990ခုနှစ်ရွက်ကောက်ပွဲမှာတော့ငါအနန္ယပါတီကိုအာဏာလွှဲပြောင်းပေးခဲ့ခြင်းမရှိတဲ့အတွေ့အကြုံရမဆန္ဒရှင်တွေရောနိုင်ငံရေးပါတီတွေပါအခုကျင်းပမဲ့ရွက်ကောက်ပွဲမတိုင်ခင်နဲ့ရွက်ကောက်ပွဲပြီးကာလတွေမှာပါပူးပေါင်းပြီးအထုတ္တိထားစောင့်ကြည့်ကြဖို့လိုတယ်လို့ဥပိုလ်လက်တင်ကပြောပါတယ်
။ကျွန်တော်တို့ပြည်သူတွေရောနိုင်ငံရေးအားစုတွေအားလုံးစိတ်ထဲမှာတတိထားရမှာကတော့ဒီရွက်ကောက်ပွဲကော်မရှင်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအောက်မှာဒီစစ်အာဏာရှင်တွေကအစိတ်သားပေါ့နော်25ရာခိုင်နှုန်းလုံးဟလာခက်တီတီနဲ့ဘာမှပြည်သူလူထုရဲ့အထူးမှပြုမှုရွေးချယ်ပေးမှုမရှိဘဲနဲ့ဝင်ထိုင်ထားတဲ့လွတ်တော်အောက်မှာကျင်းပမယ်85ရာခိုင်နှုန်းကိုပဲသူတို့ရှင်ပြိုင်ကြရမယ်အဲ့လိုရှင်ပြိုင်တဲ့အခါမှာကျွန်တော်ရလာမယ့်ရလတ်တွေဟာဘာဖြစ်မလဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကနိုင်ရင်လည်းပဲအချိန်ဆွဲနှီးတော့မနိုင်အောင်လည်းညီမျိုးဆုံးနဲ့သူတို့လုတ်လိမ့်မယ်လို့ကျွန်တော်ဒီလိုမြင်တယ်ဟုတ်လားတကယ်လို့နိုင်လာခဲ့သည်ရှိရင်တောင်မှမလွဲသာမရှောင်သာအာဏာလွဲပြောင်းပေးရမယ်အနေအထားမျိုးမရောက်ခင်မှာနီလန်းပေါင်းစုံနဲ့ကျွန်တော်တို့အချိန်ဆွဲမှုတော့၎င်းဖြက်လို့ဖြက်စီလုံးမှုတွေတော့၎င်းချင်းချောက်မှုတွေတော့၎င်းမျိုးမျိုးဖြစ်နိုင်တယ်ဆိုတာကိုကျွန်တော်တို့နိုင်ငံအင်အားစုတွေကပြည်သူလူထုကဒါမျက်ခြေမပြတ်ကြဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာအဓိကအင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့အပါအဝင်ပါတီပေါင်း93ပါတီကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
1990လွှတ်တော်အမတ်ဟောင်းတွေကိုကိုဇော်ဝင်းလိုင်တွေ့ဆုံမြင်မြန်ချက်အပိုင်း1ကိုနားဆင်ကြရတာဖြစ်ပါတယ်ကျမတို့အသံလွှင့်နေတဲ့အစီအစဉ်ပြပချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေစီစဉ်ဆုံးသက်ခဲမှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံမှာရုရှားကစီးရဲလုဆောင်မှုတွေစိုးရိမ်ဖွယ်တိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့အကြီးအကဲကပြည်တင်ဝေဖန်လိုက်ပါတယ်။ဆီးရီးယားသဘောနီကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့ဒစီတပိုင်းဖြစ်ပယ်ထိန်တုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်တည့်မှာပဲနေတူအကြီးအကဲကပြောတာပါ။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနေစည်းမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စေယုံကိုအမေရိကန်ကဘုံကျက်တိုက်ခိုက်ခဲ့တဲ့ပေါ်သမရဘရာဂိုဘာမာက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ပြီးခဲ့တဲ့တရင်ပတ်အတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးခဲ့ပါတယ်။2015ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘဲလာရုရှားနိုင်ငံသူစာနယ်ဇင်းသမားဆဗလာနာအလက်ဆီဗစ်ချ်ကိုဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေမိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရဲစွမ်းတက်တီတို့ကိုဖော်ကျူးချက်တွေကြောင့်အခုလိုနိုဘယ်ဆုချီးမြှင့်တာဖြစ်တဲ့အကြောင်းဆွီရွေးချယ်ရေးကော်မတီကပြောပါတယ်။အလက်ဆီဗစ်ချ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার ဆက်ယုံဘေးအန္တရာယ်ရဲ့လူသားပေါ်တည်ရောက်မှုအာဖဂန်နစ္စတန်စစ်ပွဲဆိုဗီယက်နဲ့ဆိုဗီယက်လွန်ကာလတမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူဖြစ်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့လက်ရှိဥက္ကဋ္ဌဆက်ဘလက်တာနဲ့သူ့ကိုဆက်ခံဖို့လာလာရှိနေသူတို့ကို FIFA ရဲ့ကိုချင်းသိက္ခာဆိုင်ရာကော်မတီကတာဝန်ကနေရပ်ပေါင်း90ဆိုင်းငံ့ထားလိုက်ပါတယ်။ဘလက်တာနဲ့ဥရောပဘောလုံးဖွဲ့ချုပ် UEFA အကြီးအကဲမီရှယ်ပလာတီနီတို့ကိုကော်မတီကကြာသပတေးနေ့မှာအခုလိုရေးယူလိုက်တာပါခင်ဗျာ။
နိုင်ငံတကာသတင်းအကြေအကျကိုကိုကြော်ကြော်သိမ်းကြေညာပေးသွားခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်လွင်ဦးဖြစ်ပြီးအသက်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွင်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွင်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.